Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ3ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532.50 နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတပြေးညီနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ရုရှားပေါ်အေးအေးယူတန်ခတ်ဖို့ကွန်ဂရက်စ်တော်ကဆုံးဖြတ်လိုက်တဲ့အတွက်နိုင်ငံခြားဆက်ဆံရေးတွေတင်းမာလာနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဗနီဇွဲလားနိုင်ငံယူကော့ဘွဲမှာမဲပေးသူအရေးထွက်ကိုအစိုးရကတတန်းလောက်ပိုဆင်းပြထားတယ်လို့ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ယူကော့ဘွဲကြီးကြပ်ရေးဖွဲ့တွေကဖဲချပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူကြီးညာပေးသွားမှာပါ
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ H1N1 ရာသီတုတ်ကွေးကူးစက်မှုနဲ့တည်ဆုံးသူတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရတာကတော့
တောင်မြောက်လူမျိုး22ဦးတခွဲဆန်းစားတဲ့ခါမှာပိုးတွဲလူနာပေါ့22ဦးထပ်မှန်တွေ့ပါတယ်အားလုံးပိုးတွဲလူနာပေါင်းက
ပြည်သူ့ကျမရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ရဲ့အတည်ပြုချက်နဲ့တူနာဆင်ရဖို့ရှိပါတယ်ရှင်။အစိုးရနှုတ်ထွက်ပေးတဲ့အထိတောင်းဆိုဆန္ဒပြသွားမဲ့တန်ခါတချို့နဲ့အမျိုးသားရေးလှုပ်ရှားနေသူတို့ရဲ့ဒုတိယမြောက်နေ့စံချင်ဆန္ဒပြပွဲတနိုင်ငံလုံးအပြည့်ရက်ဆယ်ရေးသဘောတူလက်မှတ်ထိုးထားတဲ့လက်နက်ကိုင်ရှစ်ဖွဲ့ထိုင်းနိုင်ငံမှာတွေ့ဆုံပြီးတနိုင်ငံလုံးအပြည့်ရက်ရေးညှိနှိုင်းဆွေးနွေးပွဲရင်းနှီးတဲ့ဓာတုပစ္စည်းတွေအကျန်းဖက်သူတွေလက်ထက်မရအောင်ထိမ့်သိမ်းကာကွယ်ရေးဆိုင်ရာနီလန်းတွေကိုဆွေးနွေးခဲ့တဲ့ဓာတုပစ္စည်းဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲစတဲ့အကြောင်းအရာတွေအပြင်ဒီ H5N1 ကြက်ငှက်တုတ်ကွေးရောဂါအကြောင်းသိရမယ်ကျန်းမာရေးနဲ့ဥအောင်ခေရဲ့မြမအရေးသုံးသပ်ချက်တွေကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်သိန်းကြီးထိုက်တို့ကကြေညာပါမယ်ရှင
်ရုရှားပေါ်ပိတ်ဆို့တန်ခတ်ရေးယူအမေရိကန်ကွန်ဂရက်စ်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အတွက်နိုင်ငံခြားတင်းမာမှုတွေကြီးထွားလာနိုင်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်နိုင်ငံခြားဆက်ဆံရေးကအခုအခါမှာအနေဆုံးအဆင့်မှာရောက်နေတဲ့အကြောင်းလဲဒီကနေ့ Twitter လူမှုကွန်ရက်ကနေသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါရုရှားပေါ်အေးအေးယူတန်ခတ်မဲ့ဥပဒေကျမ်းနဲ့ပတ်သက်လို့အကြီးအကျယ်အားနည်းချက်တွေပါဝင်နေပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့လည်းကန့်ညီမှုမရှိတဲ့အကြောင်းသမ္မတထရန့်ကမနေ့တုန်းကပြောဆိုခဲ့ပြီးမဲ့ဥပဒေကိုတော့လက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်နောက်ဆက်ခဲ့မှုအတွက်ပြစ်ဒဏ်ခတ်တဲ့အနေနဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေထဲမှာတော့အီရန်နဲ့မြောက်ကိုရီးယားပေါ်အေးအေးယူမဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားတာပါကမ္ဘာလေးကိုကွန်ဂရက်စ်လွှတ်တော်နဲ့မတိုင်မီမဲ့သမ္မတအနာနဲ့ဖယ်ရှားခွင့်ကိုလည်းဥပဒေထဲမှာကန့်သက်ထားပါတယ်။သမ္မတရဲ့လုပ်ပိုင်ခွင့်ကိုကန့်သက်ထားတဲ့ဥပဒေကြောင့်အမေရိကန်ပြည်သူတွေအကျိုးအတွက်အပေးယူဆစ်ဆက်ညှိနှိုင်းမှုတွေလွတ်ဆောင်ရမှာပုံမှန်ခက်ခဲစေပြီးတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ကိုပုံမှန်နီးကပ်အောင်တွန်းပို့ရရောက်နေတယ်လို့လည်းမနေ့တုန်းကအင်ဂျီရဲ့ကြီးညာချက်မှာသမ္မတထရန့်ကပြောဆိုထားတာပါ။ဒီလိုပြဿနာမျိုးတွေရှိနေပေမဲ့အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးလက်မှတ်ထိုးရတာဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်။ဥပဒေချမ်းကိုစတင်အစိုးပြုတဲ့အချိန်မှာလဲအုပ်ချုပ်ရေးကဏ္ဍရဲ့လုပ်ပိုင်ခွင့်ကိုကန့်သက်တာမတင်တော်ကြောင်းအမေရိကန်ကုမ္ပဏီတွေနဲ့ဥရောပမဟာမိတ်တွေရဲ့အကျိုးစီးပွားတွေကိုလဲထိခိုက်မှာစိုးရိမ်ကြောင်းလွတ်တော်ကိုအတိအပြေပြောဆိုခဲ့ဘူးတယ်လို့လဲသမ္မတထရန့်ကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်ရဲ့တခတ်မှုဥပဒေအသင်းနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကလက်တလောတုံ့ပြန်မှုမတွေ့ရသေးပေမဲ့အီရန်နိုင်ငံကတော့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံနဲ့လက်မှတ်ရေးထိုးထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအမေရိကန်ကချိုးဖောက်အောင်ရချောင်းပြောဆိုခဲ့တယ်လို့တင့်လျော်တဲ့နည်းလမ်းတွေနဲ့တုံ့ပြန်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီဒက်ကတော့အမေရိကန်ရဲ့တခတ်မှုဥပဒေတရားကုန်သွယ်ရေးဆိုင်ရာစစ်ပွဲကြီးတစ်ခုအတွင်းဆောင်ကြောင်းပြောဆိုလိုက်ပြီးရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလည်းအမေရိကန်ပေါ်တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ကြောင်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းကျွမ်းကျင်အရေးချင်းနှိမ့်နဲ့ရွှေပြောင်းဝင်ရောက်သူအရေးအတွက်ကိုအကြီးအကျယ်လျှော့ချပြီးအမြဲတမ်းနေထိုင်ခွင့် Green Card ထုတ်ပေးမဲ့အရေးအတွက်ကိုလည်းထပ်ဝက်လျှော့ချမဲ့ဥပဒေချမ်းတစ်ခုကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်။ဒီဥပဒေချမ်းကအမေရိကန်ကိုပထမဦးစားပေးဖြစ်တာရှိတဲ့ဆောင်ရွက်ချက်လို့လဲဥပဒေချမ်းကိုပြုစုသူတွေခြံရံပြီးအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါဥပဒေချမ်းကခွဲခြားဆက်ဆံတာမဟုတ်ဘူးလို့လဲအမေရိကန်အစိုးရအင်ဖြူရောအကြီးတန်းအကြံပေးစတီဗင်မေလာကပြောပါတယ်တောင်ကယ်ရိုလိုင်းနာပြည်နယ်ကိုစားပြုအထက်လွှတ်တော်မှလင်စေးဂရီဟန်ကတော့အရေးချင်းကိုအခြေခံမဲ့လူဝင်မှုကြီးကြပ်ရေးအယူအဆကိုထောက်ခံတယ်လို့ Twitter လူမှုကွန်ရက်မှာပြောပါတယ်တပြိုင်တည်းမှာပဲအခုအစိုးပြုထားတဲ့မူကြမ်းသာဥပဒေအဖြစ်တည်ဖြစ်ခဲ့မယ်ဆိုရင်တော့ရွှေပြောင်းဝင်ရောက်လာသူလှုပ်သားအင်အားစုအပေါ်အထနေရတဲ့တောင်ကယ်ရိုလိုင်းနာရဲ့စီးပွားရေးအပေါ်မှာတော့အကြီးအကျယ်ထိခိုက်စေလိမ့်မယ်လို့ပြောဆိုပါတယ် Republican ခေါင်းဆောင်ပိုင်းမှာတော့လွှင့်မှုကြီးကြပ်ရေးအပေါ်မဲခွန်းမှုကိုဒီနှစ်ထက်လှုပ်လို့တဲ့ဆန္ဒရှိပုံတော့မရပါဘူးရှင်
မချမ်းသာရေးနိုင်ငံယူရန်နိုင်ငံရော့ကက်ဒုံးစမ်းသပ်မှုဟာကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ကန့်ညီမှုမရှိကြောင်းအမေရိကန်ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေကပြောဆိုလိုက်ပြီးကုလသမဂ္ဂအကြီးအကဲအနေနဲ့စုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းလိုက်ကြပါတယ်။ရော့ကက်ဒုံးစမ်းသပ်မှုဟာယူရန်နိုင်ငံရဲ့ချင်းချောက်ရန်လိုတဲ့ခြေလှမ်းတရဖြစ်ကြောင်းလည်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့လူညွန်ရေးကောင်စီဥက္ကဋ္ဌလက်မှုပြီးကျန်နိုင်ငံတွေကိုစားအမေရိကန်ကပေးပို့တဲ့စာထဲမှာဖော်ပြထားတာပါ။ယူရန်နိုင်ငံကတော့အာကာတာရဲ့ဂျူရူတလွန်လွတ်တွင်မဲ့ဒုံးမြန်ဒစင်းကိုအောင်မြင်ပြစ်လွနိုင်ငံကြောင်းပြီးခဲ့တဲ့ဂျာစာပရင်းနေ့မှာပဲကြေညာခဲ့ပါတယ်။စင်မောဂလိုအမည်ပေးထားတဲ့ဒုံးမြန်ဟာအလေးချိန်250ကီလိုဂရမ်ရှိတဲ့ဂျူရူကိုကမ္ဘာမြေပြင်ရဲ့အထက်ကီလိုမီတာ900အထိလွတ်တင်နိုင်ကြောင်းယူရန်နိုင်ငံကပြောဆိုထားပေမဲ့လည်းဒုံးမြန်ရဲ့တည်ဆောင်နိုင်စွမ်းနဲ့ပတ်သက်လို့အသေးစိတ်ကိုတော့ပြောဆိုထားတာမရှိပါဘူး။ပက်ထိန်တက်မစ်ဆိုင်ဒုံးအစီအစဉ်ကြောင်းယူရန်ပေါ်အမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်မှုတွေပြီးခဲ့တဲ့လတဲ့ထပ်မံတွန်းမြင့်ခဲ့ပြီးနောက်မှာပဲယူရန်နိုင်ငံကစမ်းသပ်မှုတွေလုပ်ခဲ့တာပါ။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေကိုရှက်ချပြီးအပြန်အလှန်အပြင်နိုင်ငံကတန်ခတ်မှုတွေရှော့ပေါ်ပေး2015ခုနှစ်မှာအနောက်နိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်မှာတော့ပက်ထင်းတက်မစ်ဆိုင်တုံးစမ်းသပ်မှုတွေကိုတားမြစ်ရေးရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့လည်းယူရန်ရဲ့သဘောတူညီချက်ကိုအတည်ပြုထောက်ခံခဲ့တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာတော့ပက်ထင်းတက်မစ်ဆိုင်တုံးနဲ့ဆက်နွယ်တဲ့လုပ်ရည်မျိုးတွေကိုမလုပ်ဖို့ထည့်သွင်းထားတာပါ။အမေရိကန်ရဲ့မာမဲနိုင်ငံတွေရဲ့မနေ့တုန်းကပေးစာထဲမှာတော့အီရန်ရဲ့လုပ်ရည်ဟာကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်ကိုလိုက်နာမှုမရှိကြောင်းဖော်ပြထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံကန်ဒါဟာပြည်နယ်တွင်မနေ့ပုတ်ထုနေ့ကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးရင်နံတိုက်ခတ်ခံရမှုအတွင်းအမေရိကန်စစ်သား2ဦးကြာဆုံးပြီး4ဦးဒဏ်ရာရတယ်လို့အမေရိကန်နဲ့နေတိုးစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရကတော့အသေးစိတ်ကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။တာလီဘန်ဘက်ကတော့သူတို့ရဲ့အသေးခံဘုံခွဲသမားတအုပ်ကဖောက်ခွဲရေးပစ္စည်းတွေတက်ဆင်ထားတဲ့ကားနဲ့ရင်တန်းကိုဝင်တိုက်ခဲ့တာလို့ပြောပါတယ်။ပြည်ပကျူးကျော်တပ်ဖွဲ့တွေရဲ့အစစ်မြင့်ရရှိနှစ်ဦးအပါအဝင်စစ်သား15ဦးသေဆုံးတယ်လို့တာလီဘန်ဘက်ကပြောတာပါ။တာလီဘန်ဘက်ကတော့ထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးပြောဆိုတာမှာပိုပြီးတော့ပြောနေကြဖြစ်ပါတယ်။ဒဏ်ရာရသူစစ်သား4ဦးကိုတော့ညွန်ပေါင်းတပ်ဖွဲ့တွေရဲ့စေယုံမှကုသမှုခံယူနေပြီးအသက်အန္တရာယ်မရှိဘူးလို့လည်းနေတိုးဘက်ကပြောပါတယ်။နိုင်ငံခြားတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်နှန်းကလေးစိတ်ကိုအသွာကန်တာဟာမြို့ကိုဖြတ်ချိန်မှာအသေးခံကားပုံခွဲတိုက်ခတ်ခံရတာဖြစ်တယ်လို့ပြည်내အစိုးရကြေညာချက်မှာဖော်ပြပါဗျ။တိုက်ခိုက်မှုကြောင့်ရင်နှန်းကကားတစ်စီးပျက်စီးသွားတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။တာလီဘန်တို့ရဲ့အစအတိအဖြစ်သိရှိထားတဲ့ကန်တာဟာပြည်내မှာလက်ရှိအမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိနေပါတယ်။တစ်ချိန်တည်းမှာပဲမနစ်ဗုဒ္ဓဟူးနေ့ကဟာရမ်မြို့ကရှီယာမွတ်စလင်တို့ရဲ့ဗလီတစ်ခုအသေးခံဘုံခွဲတိုက်ခတ်ခံရတာကြောင့်ကလေးငယ်နှစ်ဦးအပါအဝင်အနည်းဆုံး32ဦးထိသေဆုံးခဲ့ရပါတယ်။ဒဏ်ရာရသူ60ကျော်ရှိတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုတော့အစ္စလာမ်မစ်အစွန်းရောက် IS တို့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ကြာစာပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗင်နီဆိုလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲမဲ့လွှတ်တော်အတွက်ရည်ရွယ်ချင်းပါတဲ့အခြေတင်ဖြစ်စရာရွေးကောက်ပွဲမှာဆန္ဒမဲပေးသူရည်တက်ကိုအ ਨੇ ဆုံးလူတန်းလောက်မမှန်မကန်စည်းရင်ပူပြထားတယ်ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့အကြီးအကဲတို့ကဒီကနေ့ပဲပယ်ချလိုက်ကြပါတယ်။ရွေးကောက်ပွဲအတွက်အီလက်ထရောနစ်နည်းပညာနဲ့ဝန်ဆောင်မှုပေးခဲ့တဲ့ဗြိတိန်ခြေစိုက်ကုမ္ပဏီရဲ့ပြောဆိုချက်ဟာတာဝန်မဲ့ရာရောက်တဲ့အကြောင်းဗင်နီဆိုလားရွေးကောက်ပွဲကောင်စီဥက္ကဋ္ဌတီဗီစီလူစီနာကပြောဆိုလိုက်ပြီးဥပဒေကြောင်းရအရေးယူဖို့စီစဉ်မယ်လို့လည်းတတိပေးခဲ့တာပါ။ယူကော့ပွဲလုပ်ငန်းစဉ်မှာဝန်ဆောင်မှုနဲ့နည်းပညာထောက်ကူပေးရမယ့်ကုမ္ပဏီတစ်ခုအနေနဲ့လိုရိုးလို့စင်မဟုတ်ပဲသဘောထားအမြင်ပေးခဲ့တာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံက Smartmatic ကုမ္ပဏီကြီးကအန်တိုနီယိုမူကီကာကတော့မဲဆန္ဒရှင်စင်းဟာမှားယွင်းနေတယ်ဆိုတာတန်တရားဖြစ်စရာမရှိကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းမဲဆင်းကြောင့်တင်းတင်းနေနေကယူကော့ပွဲရလက်ပေါ်ရက်ကတ်မှုရှိမရှိဆိုတာကိုတော့ပြောမတော်ပါဘူး။အမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာနာဘန်နေထုတ်ပြန်ခဲ့တဲ့မဲဆင်းကြာခမန်းကြီးတတန်းလောက်ကွာဟနေတယ်လို့လည်းအမှုဆောင်ရာရှိချုပ်ကပြောဆိုခဲ့ပါတယ်။ဗင်နီဆိုလားသမ္မတနီကိုလတ်မာဒူရိုကတော့ကုမ္ပဏီအကြီးအကဲပေါ်ဗြိတိန်နဲ့အမေရိကန်တို့ကဖိအားပေးမှုတွေရှိခဲ့တဲ့အကြောင်းရုံးမြင့်သံကြားမင်္ဂလာ မှာပြောဆိုခဲ့တာပါ။မဲပေးသူအရေးအတွက်ရှစ်သန်းရှိခဲ့ကြောင်းလဲသမ္မတကထပ်မံပြောဆိုလိုက်သလိုဆန္ဒပြသမားတွေရဲ့တားဆီးမှုတွေသာမရှိခဲ့ရင်မဲပေးသူအရေးအတွက်ဟာဆယ်သန်းလောက်တော့ရှိနေတယ်လို့လဲပြောဆိုခဲ့ပါတယ်။ယူကောက်ပွဲကိုသမိုင်းမောက်ခဲ့တဲ့တိုက်ခန်တွေကတော့မဲပေးသူအရေးအတွက်ဟာ၄သန်းတောင်မပြည့်ကြောင်းပြောဆိုထားသလိုတနင်္ဂနွေနေ့ယူကောက်ပွဲမှာတင်းယူခဲ့ကြတဲ့တင်းသမားတွေကလည်းမြို့တော်ကာကတ်စ်မှာမဲယုံတွေမှာလူမရှိသလောက်ဖြစ်နေတယ်လို့လဲပြောဆိုထားကြတာပါ။
စီးရီးယားနိုင်ငံဟုံးမြို့ရဲ့မြောက်ပိုင်းဒေသအကျုံးဝင်မဲ့ဒေသရင်းအပြစ်ရသဘောတူညီချက်သစ်စတင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အပြစ်ရရေးသဘောတူညီချက်ကဒေသစံတော်ချိန်နေကင်းပိုင်းမှာစတင်တက်ရောက်ခဲ့တာဖြစ်ပြီးလူဦးရေ 34,000 ကျော်နေထိုင်တဲ့ဒေသတစ်ခုလည်းပါဝင်မှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရုရှားနဲ့ဆီးရီးယားသဘုံကိုယ်စားလှယ်တွေပြီးခဲ့တဲ့သတင်းဘက်ကကိုင်ရိုမြို့တော်မှာတွေ့ဆုံပြီးအပြစ်ရရဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးခဲ့ကြတာလို့လည်းသူကပြောပါတယ်။ရုရှား၊အီရန်နဲ့တူရကီတို့ကသူတို့အဆိုဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုလျှော့ချရေးဇုံတွေပေါ်ဆောင်ဖို့သဘောတူညီခဲ့ကြတဲ့ဒီနှစ်အစောပိုင်းကာဇက်စတန်နိုင်ငံအက်စတာနာမြို့တော်ကဆွေးနွေးညှိနှိုင်းမှုရလအဖြစ်နဲ့တတိယမြောက်အပြစ်ရရဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်တာဖြစ်ပါတယ်။တိုက်ခိုက်မှုရက်စဲရည်ကိုရုရှားစစ်တပ်ရဲအဖွဲ့ကစောင့်ကြည့်သွားမယ်လို့လဲရုရှားဘက်ကပြောပါတယ်ဆီးရီးယားပြည်ပခအတွင်းရရှိထားတဲ့တခြားအပြစ်ရသဘောတူညီချက်တွေအတိုင်းပဲအခုသဘောတူညီချက်ကလည်းအစ္စလာမ်ရဲ့အစွန်းရောက် IS တိုက်ခိုက်ရေးသမားတွေနောက်အယ်ခိုင်ဒါနဲ့ချိတ်ဆက်အဖွဲ့တွေတော့အကျုံးမဝင်ပါဘူးရှင
်ဩစတြေးလျနိုင်ငံမှာခီးတဲ့ရင်လေးရင်ဒစင်းကိုဖောက်ခွဲတိုက်ခိုက်မဲ့အစီအစဉ်ကိုဟန်တားနိုင်ခဲ့တဲ့အကြောင်းဝန်ကြီးချုပ်မဲကွန်တန်ဘုကပြောဆိုလိုက်ပါတယ်ခိုင်လုံတဲ့တဲ့နေရဆုပ်ပြီးစင်နေမြို့မှာစနေနေ့ကအာနာဝန်ရဲ့စီးနှင်းရှာဖွေမှုတွေတွင်လူလျောက်ကိုဖမ်းဆီးခဲ့ပြီးနောက်မှာပဲအစိုးရနိုင်ငံကအဓိကလေဆိပ်တွေအားလုံးမှာလုံခြုံရေးတွေကိုလည်းတင်းကျပ်ထားခဲ့တာပါလုံခြုံရေးစီမံရေးတွင်းမြင့်တဲ့အတွက်လေကြောင်းခီးစင်တွေလည်းအကြီးအကျယ်နှောင့်နှေးခဲ့ရတာပါဖမ်းဆီးခံရသူတွေကတူးဟုတော့အာနာဝန်ကနောက်ပိုင်းမှာပြန်လွတ်ပေးခဲ့ပါတယ်ကြံသုံးဦးပေါ်မှာလည်းတစုံတရာအရေးယူလာတာမရှိပါဘူးကျက်ဖက်တက်ခဲ့ဖို့ကြံစီမှုနဲ့ပတ်သက်လို့အသေးစိတ်ကိုအာဏာပိုင်တွေပြောဆိုတာမရှိပေမဲ့ဖောက်ခွဲပစ္စည်းပါဝင်ကြောင်းပြောဆိုခဲ့ပါတယ်။ RSOW မြပြည်တော်စု UAE ရဲ့အမျိုးသားလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Etihad ကတော့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးဩစတြေးလျရဲ့တပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုပေမဲ့တက်ခဲ့ဖို့ကြံစီမှုမှာပြစ်မှတ်ထားခံခဲ့ရတာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။
ဟိမဝန္နာတောင်တန်းပေါ်ကကက်ရှမီးယားဒေသမှာဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနှစ်ခုအတွင်းအိန္ဒိယစစ်သား2ဦးနဲ့လက်နက်ကင်တပုံ2ဦးသေဆုံးပါတယ်။တပုံအဖြစ်မတင်ကားသူတွေကိုစီးနှင်းရှာဖွေဖမ်းဆီးမှုလုပ်ခဲ့တဲ့တောင်ပိုင်းရှိုပြန်ရက်ကပြစ်ခတ်မှုအတွင်းအိန္ဒိယစစ်သား2ယောက်သေဆုံးခဲ့ပြီးစစ်သား2ဦးကတော့အပြင်းထန်ဒဏ်ရာရပါတယ်။တပုံ2ယောက်ကတော့အစိုးရတပ်တွေကခြုံကိုတိုက်ခိုက်ခဲ့တဲ့တောင်ပိုင်းကူလန်မြို့မှာသေဆုံးခဲ့တာပါ။ပါကစ္စတန်အခြေစိုက်လက်ရှိကဤထိုက်ပါစစ်သွေးကြအဖွဲ့ကောင်းဆောင်အဘူးဒူဂျနာကိုအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေကတုတ်တင်ရှင်းလင်းခဲ့ပြီးရပ်ပိုင်းအတွင်းမှာပဲလက်နက်ကန်ပဋိပက္ခတွေကျုံရတာလည်းဖြစ်ပါတယ်ဗြိတိရှ်ကိုလိုနီအုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့1948ခုနှစ်နောက်ပိုင်းကက်ရှမီးယားဒေသကိုပိုင်းခြားအုပ်ချုပ်နေကြတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကတော့ဒေသတစ်ခုလုံးကိုပိုင်ဆိုင်ကြောင်းအသီးသီးပြောဆိုထားကြတာဖြစ်ပါတယ်ရှင်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးကြောင့်တေဆုံးသူ14ဦးအထိရှိလာနေပြီးကူးစက်ခံရတဲ့သူတွေထဲမှာကျန်းမာရေးဝန်ထမ်းတချို့နဲ့နိုင်ငံသားတအူးလည်းပါဝင်ပါတယ်ယောဂါပြန့်နှံ့ဖြစ်ပွားမှုနဲ့တေဆုံးမှုတွေနှေးပါအောင်ကျန်းမာရေးဌာနကအလေးပေးဆောင်ရွက်နေပြီးယောဂါအဖြစ်အများဆုံးနေရာတွေကိုအဓိကထားကြက်မှတ်ဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူတွေကနောက်ဆုံးအခြေအနေသိရသလောက်ကိုပြောပြပေးပါမယ်ရှင်
H1N1 ရာသီတုတ်ကွေးယောဂါနဲ့ရန်ကုန်စေယုံကြီးမှာမြို့သမီလူနာတဦးထပ်မံသေဆုံးတာကြောင့်ဒီကနေ့ဩဂတ်လ3ရက်နေ့အထိသေဆုံးသူအရေအတွက်စုစုပေါင်းဟာ14ဦးအထိရှိသွားပြီးတော့ယောဂါပိုးကူးစက်ခံရသူကတော့110ဦးရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသန်းထွန်းအောင်ကအတည်ပြုပြောပါတယ်
။ဩဂတ်လ2ရက်နေ့မွန်းလ2နာရီနေ့ပြီးတော့ဩဂတ်လ3ရက်နေ့မွန်းလ2နာရီရှိအောင်တမရလူနာ22ဦးတခွဲဆန်းသက်ခဲ့တယ်ပေါ့နော်။ဆန်းတဲ့ခါမှာကျွန်တော်တို့ဒီပိုးတွဲလူနာပေါ့ထပ်ပြီးတော့မှကျွန်တော်တို့ဒီ7ဦးထပ်မှတွေ့ပါတယ်အားလုံးပိုးတွဲလူနာပေါင်းကကျွန်တော်130ရှိပါတယ်အဲဒီနေ့ထပ်ပြီးတော့မှတယောက်ပေါ့နော်ရန်ကုန်စေုံကြီးမှာမျိုးသမီးလူနာတဦးအော်လာနေ့နေ့မှာတည်ဆုံခဲ့ပါတယ်ဒါပေမဲ့တည်ဆုံမှုစုပေါင်းက14ဦးပါခင်ဗျ
လက်ရှိဒီယောဂပိုးကူးစက်ခံထားရတဲ့သူ100ကျော်ထဲမှာစံမာရေးဝန်ထမ်းတချို့နဲ့နိုင်ငံသားတအူးလည်းပါပါတယ် ARD တိုင်းဒေသကြီးမှာဖျားပုံပြည်သူစေယုံကစေယုံအုပ်ကြီး H1N1 ရာသီတုတ်ခွေရောဂါကူးစက်ခံရတာကြောင့်အခုဆိုရင်ရန်ကုန်ဝေပါကီစေယုံမှာစေဝါကူတာမှုခံယူနေရပါတယ်။ဒါကြောင့်လောလောဆယ်ဖျားပုံမြို့နယ်မှာဒီရောဂါပိုးကူးစက်မှုတွေကိုကြိုတင်ကာကွယ်နိုင်အောင်အထူးကြက်မဲ့ဆောင်ရွက်နေပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မြန်မာနိုင်ငံတဝမ်းမှာပြည်ခဲ့တဲ့လကစလို့ပြည်နယ်ဖြစ်ပွားလာနေတဲ့ H1N1 ရာသီတုတ်ခွေကြောင့်ဖျားပုံမျိုးမှာသေဆုံးသူတူရှိထားပြီလည်းဖြစ်ပါတယ်။ပြည်သူ့ကျန်းမာရေးဌာနအနေနဲ့ဒီရောဂါဖြစ်ပွားမှုတွေနဲ့သေဆုံးမှုတွေနှဲပါအောင်အလေးပေးဆောင်ရွက်နေတဲ့အကြောင်းလဲဒေါက်တာတန်ထွန်းအောင်ကပြောပါရယ်။ရောဂါအများဆုံးဖြစ်နေတဲ့နေရာတွေကိုဖော်ထုတ်သတ်မှတ်ပြီးအဲ့ဒီနေရာတွေမှာရောဂါကာကွယ်မှုတွေကိုအထူးကြက်မဲ့အဖြစ်လှုပ်ဆောင်နေတယ်လို့ဆိုပါရယ်
။အခုကတော့ကျွန်တော်တို့ကတော့အားလုံးပေါ့နော်အခုအစီအစဉ်ကဖြစ်များဆုံးတိုင်းဖြစ်များဆုံးမြို့နယ်ဒါကိုဦးစားပေးပါတော့နော်ခု top three townships ဆိုအဲ့လိုမျိုးရွေးချယ်လိုက်တာပါနော်ရွေးချယ်ပြီးမှကျွန်တော်တို့ကခုဆိုရန်ကုန်တိုင်းဆိုပြင်သားဆိုဖြစ်တဲ့ insane line တရားဒီကိုမျိုးစစ်တောင်ပိုင်းဒီအဝိတိုင်းဆိုပသိမ်ညောင်တုံးမကိုးတိုင်းမှာဆိုရင်မကိုးဘိုးမြို့နယ်ကိုကျွန်တော်တို့ကအဲ့ဒါကိုဘယ်လိုလဲဆို containment as source ပေါ့ပို့တွေ့တဲ့လူနာအိမ်တွေကိုကျွန်တော်တို့ကဒီကျန်းမာရေးဝန်ထမ်းတွေနောက်တစ်ခါ rapid response team ဖွဲ့ပြီးတော့ပြီးမှကျန်းမာရေးပညာပေးတယ်လူနာအိမ်နဲ့အနီးပတ်ဝန်းကျင်အိမ်တွေမှာကျန်းမာရေးလုပ်ငန်းရှိမှရှိဆိုတဲ့ဌာနနဲ့ဒါတွေကိုကျွန်တော်ကွန်ဆင်ဆောင်ပြီးမှဥဒါပေးစေုံအရောက်နဲ့အောင်လုပ်ငန်းမြောက်အဖြစ်ဆောင်ရွက်နေပါတယ်
။အပူပိုင်းဒေသတွေမှာအဖြစ်များတဲ့ H1N1 ရာသီတုတ်ခွေရောဂါဟာမြန်မာနိုင်ငံအပြင်အိန္ဒိယ၊ထိုင်း၊စင်ကာပူစတဲ့ဒေသတွင်းနိုင်ငံတွေမှာလည်းပြည်ခဲ့တဲ့လပိုင်းတွေကစလို့ပြန့်နှံ့ဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒေသတွင်းနိုင်ငံတချို့မှာလူတွေရာနဲ့ချီသေဆုံးခဲ့ရပြီးဖြစ်ပါတယ်။ H1N1 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးတော့မြန်မာပြည်မှာလည်းဒီ2009ခုနှစ်ကနေ2016ခုနှစ်အတွင်း H1N1virus ပိုးကူးစက်ခံရတဲ့သူ450ကျော်ရှိခဲ့ပါတယ်။ဒီနှစ်ထဲပြန်လည်ဖြစ်ပွားတာမှာတော့သေဆုံးသူ14ဦးအထိရှိခဲ့တာပါ။အခုလိုသေဆုံးမှုတွေရှိပေမဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတော့လက်ရှိအခြေအနေမှာရောဂါပြန့်နှံ့မှုနဲ့အောင်ထိန်းချုပ်ဆောင်ရွက်ထားနိုင်တဲ့အနေအထားမှာရှိတယ်လို့ပြောဆိုထားပါတယ်ရှင
်။ H1N1 ရာသီတုတ်ခွေကူးစက်ခံရသူတွေရဲ့ကျန်းမာရေးဝန်ထမ်းတအုပ်နဲ့တအုပ်ဝန်ထမ်းတချို့နဲ့အတူနိုင်ငံခြားသားတအုပ်လည်းပါဝင်နေတဲ့အကြောင်းမှတ်ခင်ပြုထွေးစုံစမ်းတင်ပြခဲ့တာပါ။အခုရန်ကုန်မန္တလေးမြို့တွေမှာစန္ဒပြနေတာဘာကြောင့်လဲကြည့်ကြရအောင်ပါရှင်။အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့တန်ဃာတော်နဲ့အမျိုးသားရေးလှုပ်ရှားသူတွေဟာဒုတိယမြောက်နေ့အဖြစ်ဆက်လက်ဆန္ဒပြနေဆဲဖြစ်ပါတယ်။ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေရာတပိတ်မှောက်ဆန္ဒပြတာနဲ့အစိုးရတရက်ပြုတ်ကြမှာမဟုတ်ကြောင်းသုံးသပ်တာလည်းရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရန်ကုန်နဲ့မန္တလေးမြို့ကတန်ဃာတော်တွေနဲ့အမျိုးသားရေးလှုပ်ရှားသူတချို့ဟာအစိုးရနှုတ်ထွက်ရေးအတွက်ဗိုလ်ဒူးနေ့ညနေပိုင်းကစတင်သမိန်ပေါက်ခဲ့ရမှာဒီကနေ့မှလည်းဒုတိယနေ့အဖြစ်ဆက်လက်သမိန်ပေါက်နေဆဲဖြစ်ပါတယ်ရန်ကုန်မြို့ကသမိန်ပေါက်ရမှာပါဝင်တဲ့ဥပညာတာရာဇော်ဒီကာကအစိုးရပြုတ်ကြတဲ့အထိဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုမိန့်ကြားပါတယ
်သမိန်ပေါက်တာကတော့ဥသို့တို့ဖော်မလို့ဆိုတော့တိုးတောင်အရေးသုံးပါတဲ့ကနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြက်ပြားစေအောင်ပြက်ပြားမှုတွေကိုမြင်လာရတဲ့အတွက်ကြောင့်ဥသို့တို့သမိန်ဆောင်ပေါက်ခြင်းဖြစ်ပါတယ်တဘေကတော့အစိုးရပြုတ်ကြတဲ့အထိလုံးပဲလို့ရည်ရထားပါတယ်။အာကောင်းမှုအမကောင်းမှုဆိုတာကတော့ဘာသာသာသနာနဲ့တိုင်းပြည်နဲ့လူမျိုးအပေါ်ချစ်တဲ့သူတွေဝမ်းရလာလို့ရှိရင်တော့အကောင်းလာမှာပါ။ဘယ်လိုလဲဆက်လုပ်သားဖို့ရှိတယ်ဆိုတာကအစိုးရပြုတ်ကြတဲ့အထိတဘေကိုထိုင်ပြီးတော့ဆက်တိုက်ပွဲဝင်လာမှာပါ
။တရားလွှတ်တော်ရှေ့နေဦးမမောင်ဝင်းကလက်ရှိတဘေမောက်တောင်းဆိုတာနဲ့ပတ်သက်ပြီးဥပဒေကြောင်းအရအခုလိုရှင်းပြပါတယ်
။ဥပဒေကြောင်းအရပြောမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေရဌာနဖော်ထုတ်ခွင့်တော့ဒါရှိတာပေါ့နော်။အစိုးရတစ်ခုကိုချုပ်ချဖို့ဆိုတဲ့အပိုင်းကျတော့တရားဥပဒေနဲ့တွားရမှာပေါ့။ဟိုတရားဥပဒေတွားရမယ်ဆိုတော့ဒီလိုဆန္ဒပြတာနဲ့တပိတ်မှောက်တာနဲ့တော့လေဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ရဥပဒေကြောင်းရတော့ဒီအစိုးရပြုတ်ကျမသွားနိုင်ပါဘူး
။လက်ရှိတပိတ်မှောက်နေရာနဲ့ပတ်သက်ပြီးဒါဟာဆန္ဒပြတာမဟုတ်တဲ့အတွက်အာဏာပိုင်တွေစီကခွင့်ပြုချက်ရယူတာမရှိဘူးလို့လေမန္တလေးမြို့ကတန်ဃာတော်တစ်ပါးကမိန့်ကြားထားတာရှိပါတယ်။အခုလိုအာဏာပိုင်တွေဘက်ကခွင့်ပြုချက်မြူဘူးဆိုရင်တော့ပုံမှန်68နဲ့ပုံမှန်905ခါခွေစရရီနဲ့အေးအေးခံရပွဲရှိကြောင်းလဲတရားလွှတ်တော်ရှေ့နေဥမမောင်ဝင်းကပြောပါတယ်
။ဒိမ့်မောက်တာတို့ဒီဆန္ဒအုံပြတာတို့ဆိုတဲ့အတိုင်းနေရာတော့ကျွန်တော်တို့ညီစုစီဥပဒေနဲ့ပဲသွားမယ်။ဒီ905ခါခွေတွေပါတို့ဖြစ်ဖြစ်လာနေတာပေါ့နိုင်ငံတော်ကိုကုန်တိတ်ခကြအောင်နိုင်ငံတော်အစိုးရကိုဘာဖြစ်အောင်လုပ်တဲ့ဒါဆွဲနေကြအစိုးရဘက်ကဆွဲနေကြပေါ့ပုံမှန်ဥသိမ်းရှင်တက်ကလည်းဆွဲတဲ့905ကာကွေတို့ပါတို့စက်ပြီးဆွဲနေစေတာရတာပေါ့ဆွဲရအောင်ကြီးကြီးပြအောင်လုပ်တာပေါ့
ငင်းချမ်းစွာစူဝေးခွင့်စီတန်းလဲလဲခွင့်ပုံမှန်18ကိုချိုးဖောက်ရင်တနစ်တဲ့မပိုးတဲ့ထောင်တန်းနဲ့နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါခွဲကိုကျူးလွန်ရင်ထောင်တန်းနှစ်နှစ်အထိဒါမှမဟုတ်ငွေဒဏ်သုံးမဟုတ်ထောင်တန်းငွေဒဏ်200စလုံးကိုချမှတ်နိုင်တာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိသပိတ်ပေါက်တောင်းဆိုနေတဲ့အပေါ်မှာအခုလိုရှုမြင်ပါတယ်
။အခုရွေးကောက်တင်မြှောက်ထားတဲ့အစိုးရဟာ2015ခုနှစ်ပါတီစုံဒီမိုကရေစီထူထူရွေးကောက်ပွဲနဲ့2019ဂျာပြရွေးကောက်ပွဲကနေပြီးတော့ပြည်သူလူထုကနေတိုက်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့စွတ်တော်တွေကနေပေါ်ပေါက်လာတဲ့အစိုးရအဖွဲ့ဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့ဒီအစိုးရအဖွဲ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုရဆိုတာကကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်။နောက်အကြောင်းအချက်လည်းခိုင်လုံမှုမရှိဘူးလို့မြင်တယ်။ပြည်ထောင်စုလက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားပြန်လည်ချင်းချားစီရင်နေငင်းငင်းကြီးဇန်းကျောင်းပေါ်မှာတွားနေတဲ့အချိန်ကာလမျိုးမှာဒီလိုခြေလှမ်းမျိုးတွေဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ငင်းငင်းကြီးပြန်လည်ပြည့်ညက်ရေးအတွက်အနောက်ရှက်အဟန့်တားဖြစ်လာမှာကိုစိုးရိမ်စရာရှိတယ်လို့ကျွန်တော်ကမြင်နေ
တပိမောက်သူတွေရဲ့တောင်းဆိုချက်တွေမှာအမျိုးဘာသာသာသနာကိုနှိမ်ချတဲ့စီမံခန့်ခွဲမှုမကျွမ်းကျင်သူတွေကိုနေရာပေးတဲ့အမျိုးသားလုံခြုံရေးကိုအကာအကွယ်မပေးတဲ့အစိုးရအလိုမရှိကြောင်းစတဲ့အချက်တွေပါဝင်နေပါတယ်
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြစ်ရရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘက်ကိုလည်းအလှည့်ပေးပါအောင်မယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနိုင်ငံလုံးအပြစ်ရစရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်အလုပ်အဖွဲ့ PPWD တို့ဒီချင်းထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာ27ရာစုပင်လုံဒုတိယအကြိမ်ညီလာခံကလုပ်ငန်းစဉ်အခက်အခဲတွေကိုတင်ပြဆွေးနွေးခဲ့သလို JICM လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ရစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုပုံမှန်ကျင်းပသွားဖို့အချက်ကိုလည်းသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်အပြစ်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုရင်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့အပြစ်ခရစရေး NCA လက်မှတ်ရေးသူးထားတဲ့အပြစ်ရဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ကြားဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံမှာတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေမှာအခက်အခဲဖြစ်တာမျိုးတွေကိုနှစ်ဖက်ဘယ်လိုညှိနှိုင်းပြီးကျော်လာမလဲ။ပြီးရင် UPDGC အတွင်းမှုဖွဲ့မှာနိုင်ငံရေးပါတီတွေလည်းပါပါတယ်။အဲ့ဒီမှာကျွန်တော်တို့ဘယ်လိုညှိနှိုင်းဆွေးနွေးပြီးရင် UPDGC ကိုတင်ပြပြီးအဆုံးဖြတ်တည်ယူမလဲဆိုတာအဓိကပဲ။အဲ့ဒါနဲ့ပတ်သက်တဲ့လိုအပ်တဲ့အချက်လက်ပေါင်းမြင့်များစွာဒီနေ့ကျွန်တော်ဆွေးနွေးနိုင်ရပါတယ်။ကျွန်တော်အနေနဲ့ပြောရင်တော့မျောလင်းလာတဲ့အများကြီးပြုသဘောဆောင်တယ်အများကြီးဆွေးနွေးနိုင်တယ်ရှေ့လုံငန်းစဉ်အတွက်အများကြီးလမ်းပွင့်သွားတယ
် NCA လက်မှတ်ထိုးအဖွဲ့တွေအနေနဲ့စူလိုင်လလော်ခီလာမှာကျင်းပခဲ့တဲ့အစည်းအဝေးကနေ NCA ကိုပြန်လည်သုံးသပ်ချက်ဆိုင်ရာအချက်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့ပို့မျိုးလာလုံမြောက်ရေးဖွဲ့ချုပ်ဦးသာဥခွန်မြင့်ထွန်းကခုလိုပြောပါဗျာ
အခုအပြန်လာကြည့်တော့ကျွန်တော်တို့လော်ခီလာမှာကျွန်တော်အလုပ်ဖွဲ့အစည်းအဝေးနေနဲ့ကျွန်တော် NCA ကိုပြန်လည်သုံးသပ်မှုတွေလုပ်ခဲ့တာအဲသုံးသပ်မှုတွေလုပ်ခဲ့တဲ့အခြေအနေတွေပေါ့လေညာဖြစ်တော့ဒီငင်းငင်းလုပ်ငန်းစဉ်အကောင့်ပဲပေါ်တဲ့အခါမှာအားနည်းချက်တွေရှိခဲ့တယ်ချွေးရင်ချက်တွေရှိခဲ့တယ်အားနည်းချက်တွေချွေးရင်ချက်တွေကိုပြင်ဆင်နိုင်ဖို့အတွက်ကျွန်တော်အလုပ်တော်ပြင်နေရတာဖြစ်ပါတယ
်ပြီးခဲ့တဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးဘဲနဲ့ညီလာခံကျင်းပတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါအထူးသဖြင့်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပဖို့ကန့်သတ်ခံရတဲ့အခြေအနေမှာရှိနေပါတယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆက်လက်ကျင်းပရေးဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဥခုမြင့်ထွန်းကခုလိုဆက်ပြောပါတယ်
။ကြားခဲ့နိုင်ငံရေးဆွေးနွေးပွဲတွေလုံနိုင်ဖို့ကိစ္စကိုလည်းကျွန်တော်ဆွေးနွေးဖြစ်ပါတယ်။ဒီနိုင်ငံကော်မရှင်နဲ့ရှမ်းတို့ရခိုင်တို့ကကျင်းပမယ့်ဖွဲ့စည်းများနဲ့လည်းသိဆုံဆွေးနွေးနိုင်ဖို့ဒီကိစ္စကြီးကတော့ဆွေးနွေးဖြစ်ပါတယ်
။ဒီအလို့သဘောသွေးဆိုမှုတွင်အစိုးရဖွဲ့နဲ့ NCA လက်မှတ်ရေးသူထားတဲ့အဖွဲ့အစည်းပါဝင်တဲ့ GICM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စရေးအကောင့်တွေပုံမှုဆိုင်ရာညှိနှိုင်းစည်းဝေးကိုပုံမှန်ကျင်းပသွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့ဥက္ကုမြင့်သွန်းကခုလိုဆက်ပြောပါတယ
်ဒီကျွန်တော် NCA ပြီးရင် GICM ကအမြင့်ဆုံးမှာ NCA မှာလက်မှတ်ရေးထိုးထားတဲ့အစိုးရပဲစက်မော်ဘက်ကခေါင်းဆောင်တွေနဲ့ကျွန်တော်လက်မှတ်ရေးထိုးထားတဲ့ EA ကခေါင်းဆောင်တွေနဲ့အဲ့နှစ်ဖက်ပဲပါနိုင်ငံရေးပါတီမပါဘူးဒါက NCA ပြီးရင်အမြင့်ဆုံးပေါ်ပြီးတော့လို့ဒီလိုပြောလို့ရပါတယ်ကျွန်တော်တို့ဒီ3လတခါပြင်ပါဖို့ရှိပါတယ
်အစိုးရငင်းချမ်းရေးကော်မရှင်နဲ့အပြည့်ရ NCA ဖွဲ့တို့ဒီကနေ့တွေ့ဆုံမှုမှာလာမယ့်27ရာစုပင်လုံညီလာခံတတိယကြိမ်အတွက်ကြိုတင်ညှိနှိုင်းမှုအတွက်လို့ငင်းချမ်းရေးကော်မရှင်ဖွဲ့ကသွေးရင်မှုဦးခင်စောဦးကအစီအဝေးဖွင့်မိတ်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ဒါမဲ့နိုဝင်ဘာဒီဇင်ဘာလောက်မှာပြောင်းလို့မှာလည်းညနေကခုကိုလည်းချင်းပါဖြစ်ပါ။ဒီလိုကချင်းပါဒီကြားထဲမှာလည်းဟိုအောင်မြင်တဲ့ချင်းပါနေမှာတော့ဒီလိုကြီးကြီးအပြင်းအစီအဝေးတွေလုံအောင်ကော်မတီအစီအဝေးတွေဝင်းသားဆက်ငွေရေးစုလေးဝဲဖိစားတယ်။ဒါလည်းကျွန်တော်အများကြီးအများကြီးစ ထွက်ကြရအောင်ဖြစ်ပါတယ်။နောက်တစ်ခုကလည်းအရင် NC ဒရော့ပင်ဝါဒီပါဝင်ခဲ့ကြပြီးတော့မှကျွန်တော်တို့လည်းအခုဒီ NC စီမံရေးကိုပြီးတော့ပြည်သူနဲ့ဆန်နေတဲ့ကျွန်တော်တို့ရဲ့ရေဘော်ကြီးတွေဒီမှာပါဝင်လာအောင်ကျွန်တော်တို့ဆက်ပြီးနိုင်ပြီးတော့မှဘယ်လိုဆောင်ရကြလဲဆိုတာကိုလည်းဒီလမ်းရှာဖို့ပြောမယ်ပြီးသားတွေရှိနေပါတယ်
လက်ရှိမြန်မာအစိုးရနဲ့တိုင်းဒေသနဲ့ကဖွဲ့ရှိဖွဲ့တာ NCA ရဲ့ပြည်ရလက်မှတ်ရေးထိုးနိုင်ပြီး UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့နဲ့ UWSA ဝါဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့တွေကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရညီညာရေးကော်မရှင်ဖွဲ့အနေနဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေအားလုံးနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်ကြိုးပမ်းသွားမယ်လို့ညီညာရေးကော်မရှင်ဂျန်ပေးပုတ်ကိုဦးလှောက်မောင်ရွှေကပြောပါတယ်ဒီကနေ့တွေ့ဆုံမှုမှာအစိုးရညီညာရေးကော်မရှင်ကသွေးမှုဥခင်စောဦးဦးဆောင်ခဲ့တယ်လို့PPWD ဘက်ကတော့ KNU ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကဥဆောင်ခဲ့ပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့အနေနဲ့မနက်ဖြန်မှာ UNSC ကညညို့တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲအကြောင်းနိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။ရင်နံဓာတုစက်ရုံတွေနဲ့ဓာတုပစ္စည်းတွေအကျန်းဖက်သမားတွေလက်ထဲမရအောင်ဘလို့ထိမ့်သိမ့်ကာကွယ်ကြမလဲဆိုတာကို Texas ပြည်နယ် Houston မြို့မှာမကြာခင်ကကျင်းပခဲ့တဲ့ဓာတုပစ္စည်းဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။ဓာတုပစ္စည်းထုတ်လုပ်တဲ့နိုင်ငံတွေပြောင်းလဲလာနေတာကြောင့်ဒီလိုထုတ်လုပ်တဲ့ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားမှာဘေးကင်းလုံခြုံရေးဆိုင်ရာနည်းလမ်းတွေကိုအကောင်ဆုံးမျှဝေကျင့်သုံးနိုင်ဖို့အရေးကြီးလာတဲ့အကြောင်းကျွမ်းကျင်ပညာရှင်တွေကထောက်ပြကြပါတယ်အမေရိကန်ပြည်ထောင်စုကရေနံဓာတုစက်ရုံတွေအထက်တရှိယာ hostel မျိုးကနေ VOA သတင်းတောက် Elizabeth Lee ပေးပို့ထားတဲ့သတင်းကိုမခင်ပြူတွေကပြောပြပါမယ်ရှင
် Texas ပြည်နယ် hostel မျိုးအရှိချမ်းမှာဒီလိုခက်မြစ်မြစ်အစာအုပ်တွေကိုအဝေးပြေးလမ်းမခြေတွေပေါ်ကနေကောင်းကောင်းမြင်ရနိုင်ပါတယ်လူနေအိမ်တွေတော့မဟုတ်ပါဘူးဒီမျိုးရဲ့အထင်ရှားဆုံးစက်မှုလုပ်ငန်းတွေထဲကတစ်ခုဖြစ်တဲ့ဓာတုစက်ရုံတွေပါ
Houston here in Texas is the You know, in many ways, the center of the
Texas Pioneer Houston မြို့ဒီနေရာဟာ American ပြောင်စုမှာရင်းနှံဓာတုစက်ရုံတွေအဓိကရှိတဲ့နေရာပါ။
American မိမြင့်လုံခြုံရေးဌာနက Dave Wolf ပြောသွားတာပါ။ Houston မြို့ရဲ့စီးပွားရေးမောင်းနှင်အားတစ်ခုဖြစ်တဲ့ဒီစက်ရုံတွေဟာအခုအခါမှာလုံခြုံရေးဆိုင်ရာချင်းချောက်မှုတွေကြုံလာနေရတယ်လို့ Wolf ကပြောပါတယ်။
We see terrorists globally continuing to seek out and actually use chemicals.
ဒီလိုမျိုးဓာတုပစ္စည်းတွေကိုရယူအသုံးပြုနိုင်မှုကမ္ဘာတစ်ဝှမ်းမှာကြမ်းဖက်သမားတွေကစူးစမ်းနေကြတာပါ။ဒီဓာတုပစ္စည်းတွေကိုအိမ်လုံးဖောက်ခွဲပစ္စည်းတွေဖန်တီးရမှာသူတို့ကသုံးရပါတယ်
။ပြီးခဲ့နှစ်ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာလင်းစိမ့်တဲ့မြေရောက်ယထာပူတာယုံတိုက်ခိုက်ခံရတဲ့ဖြစ်ရပ်ကဒါကိုဖော်ပြတဲ့အကောင်းဆုံးဥပမာဖြစ်တယ်လို့ Wolf ကပြောပါတယ်။
Our challenge is always be one step ahead understanding what technology is coming what's here and then
Yeah ချစ်တယ်လမ်းတာနေအောင်ဘလို့လောက်ရမလဲဆိုတာကျွန်တော်တို့အတွက်စိန်ခေါ်မှုပါဒီမှာဟိုမှာဘလို့နည်းပညာသစ်တွေရှင်းနေလဲအခက်အခဲတွေချင်းချောက်မှုတွေနေအောင်ဘလို့လောက်ရမလဲဆိုတာနားလည်ဖို့လိုပါတယ
်ဓာတုဆက်ရုံလုပ်ငန်းတွေမှာအဓိကကျတဲ့ပုံစံတွေအနေနဲ့အခု Houston မြို့ကဆွေးနွေးပွဲလို့ဆွေးနွေးမှုတွေမှာဓာတုပစ္စည်းဘေးကင်းလုံခြုံရေးနဲ့ပတ်သက်တဲ့အကောင်းဆုံးနည်းလမ်းတွေကိုကမ္ဘာတဝန်မျှဝေချစ်သုံးတဲ့ယဉ်ကျေးမှုတစ်ရက်တိဆောက်သွားဖို့အရေးကြီးတယ်လို့လုံခြုံရေးဆိုင်ရာကျွမ်းကျင်ပညာရှင်တွေကပြောပါတယ
်။ No state can afford to ignore chemical security. States that have done so often
ဓာတုပစ္စည်းဘေးကင်းလုံခြုံရေးကိုလိလူရှုထားလို့ရတဲ့နိုင်ငံဆိုတာမရှိပါဘူး။အစောပိုင်းဂယူးမဆိုင်ပဲနေမိလို့နောက်ပိုင်းနောင်တရကြတဲ့နိုင်ငံတွေလည်းရှိပါတယ်။
ဓာတုထုတ်ကုန်တွေကိုအရင်တုန်းကအမေရိကန်နဲ့ဥရောပလိုဖွံ့ဖြိုးပြီးနိုင်ငံတွေမှာသာထုတ်လုပ်လို့ရှိပေမဲ့အခုကတော့တရုတ်၊အိန္ဒိယနဲ့တခြားနိုင်ငံတွေမှာလည်းထုတ်လုပ်လာနေတာပ
ါ Enormous production is going to happen in Iran
နောက်ဆိုရင်အီရန်နိုင်ငံမှာဓာတုပစ္စည်းထုတ်လုပ်မှုတွေအများကြီးရှိလာနိုင်ပါတယ
်ဓာတုပစ္စည်းဘေးကင်းလုံခြုံရေးနဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာဌာနက Christoph Pandurech ပြောသွားတာပါဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့သူတို့ရဲ့လုံခြုံရေးအဆင့်ကိုပို့ပြီးတော့တင်းကျပ်ဖို့လိုအပ်တယ်လို့လည်းသူကသတိပေးပါတယ
် If you want to go global you have toapply the best standards and the best standards for
နိုင်ငံတကာအဆင့်မီဂျင်နယ်ဆိုရင်တော့အကောင်းဆုံးစံနှုန်းတွေကျင့်သုံးဖို့လိုပါတယ်ဖွံ့ဖြိုးပြီးနိုင်ငံတွေအထူးသဖြင့် American ပြည်အောင်စုမှာရှိတဲ့အကောင်းဆုံးစံနှုန်းတွေကိုချမှတ်ကျင့်သုံးရပါလိမ့်မယ
်ဓာတုစက်ရုံတွေဟာထူးခြားတဲ့တန်ဖိုးတွေနဲ့စီးပွားရေးအရာအရေးပါမှုတွေရှိတဲ့တစ်ချိန်တည်းမှာအကြံပေးသမားတွေရဲ့ပြည့်မှတ်တွေလည်းဖြစ်လာနေတာကြောင့်လုံခြုံရေးအရာအကောင်းဆုံးစီစဉ်ဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ရှင်
မကင်ဖြူထွေးပြောပြခဲ့တာပါရှင်ကျမတို့ VOA ကိုအီးမေးလ်နဲ့ဆက်သွယ်လို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဩဂုတ်လ3ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်မီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နေပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကြက်ငှက်တုတ်ကွေးအကြောင်းကြားကြရမယ့်ကျမရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တရားမဝင်ရွှေပြူပေါ်တက်ချူဥပေါ်ခြင်းလုပ်ငန်းများကိုတော့ဖယ်ရှားပေးရတဲ့တက်ချူတင်ဦးစီးဌာနကပြည်ထောင်စစ်ဆေးမဲ့စီမံချက်များရေးဆွဲပြီးတော့ဒေသအဖွဲ့
ရှမ်းပြည်နယ်မြောက်ပိုင်းဟိုပိုင်ရွာဘက်ကမြေဧကတရားကျော်မှာခွင့်ပြုမိတ်မရှိဘဲရွှေတူးနေတာကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်တဲ့သတင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ H5N1 ကြက်ငှက်တုတ်ကွေးဗိုင်းရပ်စ်အကြောင်းသိကောင်းစရာတွေနားဆင်ရပါမယ်တဝယ်နဲ့ရန်ကုန်မြို့တွေမှာကြက်တချို့ဒီ H5N1 ကြက်ငှက်တုတ်ကွေးစဖြစ်နေတာကြောင့်လူတွေကိုမကူးဆက်အောင်ကြိုတင်ကာကွယ်ဖို့အရေးကြီးကြောင်းကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်။ကြက်ငှက်တုတ်ကွေးဟာလူတွေကိုဘယ်ကနေဘလို့ကူးဆက်တတ်တယ်လဲ၊ဘယ်နည်းနဲ့ကာကွယ်သင့်တယ်လဲ၊လူတွေကိုစတင်ကူးဆက်တဲ့အခါမှာတွေ့ရတဲ့ရောဂါလက္ခဏာတွေကဘာတွေကိုပြတယ်လဲ၊ဘလို့ကုသပေးနိုင်တယ်လဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.อามีนครับเนี่ยล่ะสิที่ H1N1 โหขอได้ที่ยาที่ตกกล้วยบ่เนาะเมียนมาနိုင်ငံมาซะဖြစ်ပြီးတော့ติดซုံးမှုတချို့ရှိနေတဲ့အချိန်မှာနောက်ပြင်းထန်တဲ့ตกกล้วยမျိုးซะဖြစ်တဲ့ H5N1 โหขอได้ที่จက်ငှက်ตกกล้วยอ่ะแหละจက်တွေมาဒီအထူးသဖြင့်ဒဝဲနဲ့ရန်ကုန်มาပေါ့เนาะซะတွေ့လာတာကိုတွေ့ရပါတယ်ဆရာဒီဒဝဲมาဆိုလို့ရှိရင်จက်ချန်နေมาဒီထောင်နဲ့ฉีတဲ့จက်တွေရန်ကုန်มาဆိုလို့ရှိရင်လည်းအိမ်မွေးจက်တွေပေါ့เนาะအပြင်မှာထားတဲ့ချက်တွေဟလာအကောင့်20လောက်ဒီ H5N1 တွေ့တာကိုအတီးပြုတ်ထားတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီချက်တွေကဖြစ်တာကနေလူတွေကူးဆက်လာနိုင်တဲ့အနေအထားပေါ့နော်ဘယ်လောက်ထိရှိလဲဆရာ
ဒီအခုရန်ကုန်ကပမာပြီမှာဖြစ်နေတာကအဲ့ဒီ H5N1 ကိုတော်တော်ကြောက်နေတယ်လူတွေလည်းတုတ်ကွေးတွေလည်းဖြစ်နေကြတာဟုတ်နော်အဲ့တော့တုတ်ကွေးဆိုတာအခုပြောလိုက်တော့ချက်တုတ်ကွေးဝက်တုတ်ကွေးဟလာလူတုတ်ကွေးအခုလောလောဆယ်လူတွေမှာဖြစ်နေတာက H5N1 ပေါ့နော်တရားမတရားနာတီချောင်းဆိုတာနဲ့ကူးနေကြတယ်အဲ့လိုပဲအဲ့တော့ဝယ်မှာကြက်တင်မှာတကွေးတွေဖြစ်ကုန်ပြီ။အဲကြက်တွေလည်းသေကုန်ပြီပေါ့ဗျာ။သေကုန်တော့ဒီမြေမြှောက်ရတဲ့လူတွေရှိတယ်။အဲ့ဒီကနေမှမယန်းကုန်းမှာစပြီးတော့ခုနကအိမ်မွေးကြက်ကလေးတွေပေါ့တက်တင်ပေါ့တက်တဲ့ပမာကြက်ကလေးတွေပေါ့။ဒီကြက်တွေမှာခုနသေပြီးတော့စစ်လိုက်တော့ H5N1 ကြက်တကွေးကတွေ့ပြန်ဟော။အဲ့ကြက်တကွေးနဲ့လူတကွေးနဲ့ဘယ်လိုကွာလဲပေါ့နော်။ဒါကိုကျွန်တော်တော့သဘောပေါက်ထားမှာပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုကွာလဲဆိုတော့လေးရှင်းပြပေးပါလား
။ကြက်တကွေးတွေကဟိုးတော့ကျွန်တော်တို့ဒီစောင်းခုမျက်တွေပေါ့နော်။ကျကဲဝိုင်းနဲ့တောထဲမှာနေတဲ့ဒုမရှင်ဟိုပင်လယ်ချမှာနေတဲ့မြကြီးတွေကနေပြီးတော့เนาะသူတွေထူတက်တဲ့နေရာကိုဝင်လာကြတယ်အဲ့တော့ဒီခိုးတွေကိုကူးဆက်တယ်ကြက်တွေကိုတူးခဲ့သူတို့မှပါလာတဲ့တုတ်ဝေးပေါ့เนาะကျွန်တော်1959ခုနှစ်တည်းကစကော့တလန်မှာစပြီးတွေ့တယ်လို့ကျွန်တော်ပြောတယ်အဲ့ဒီကနေမှ2004ခုနှစ်မှာအာရှက H5N1 ကြက်တွေအာရှဗီယက်နမ်ကမ္ဘောဒီးယားဗမာပြည်မှာလည်း2006ကနေ2016အထိကိုအဲ့လိုမျိုးကြက်တုတ်ဝေးတွေကျွန်တော်ရှစ်ကြိမ်လောက်ကျွန်တော်တို့ဖြစ်တာလည်းရှိခဲ့တယ်ကျက်ဒီမှာတုတ်ကွေးတွေဖြစ်တယ်သူတို့လည်းနာချီရဲ့ချောင်းဆိုးတွေပေါ့နော်ရှိပါတယ်ပေါ့နော်အဲဒါကကျက်မှာဖြစ်တဲ့တုတ်ကွေးအဲကျက်တုတ်ကွေးဖြစ်ရင်ကျက်ဒီမှာကူးဆက်တာကျက်ဒီငှက်တွေဘဲတွေနောက်ကကျွန်တော်ခိုးတွေပေါ့နော်တခါဒီခိုးတွေကနေပြုတ်ကျပြီးတော့သေပြီးတော့စစ်လိုက်တော့အဲဒါမှုတွေလည်းကျွန်တော်တို့ဖြစ်ကြတာရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီကနေပြီးတော့ဒီလူကိုကူးနိုင်တဲ့အနေအထားကဘယ်လောက်လောက်ရှိလဲဆရာကြီ
းအခုအဲ့ဒါကအင်ပရန်ရှားပါတယ်ရှားပါတယ်ကဘာပေါ်မှာကျွန်တော်တို့ဒီ2003ခုနှစ်အစင်းရပေါ့နိုင်ငံပေါင်း15နိုင်ငံမှာကျွန်တော်တို့ဒီလူကိုကူးဆက်တဲ့ case ပေါင်းကအများဆုံး900ပတ်ဝန်းကျင်လောက်ပဲရှိတယ်ဒါပေမဲ့ပြဿနာပါလေအဲ့900မှာ385ယောက်ကသေသွားတယ်ဆိုတော့သေပြောက်နှုန်းက60ရာခိုင်နှုန်းရှိနေတယ်။အခုကျွန်တော်တို့ဒီဖြစ်နေတဲ့ဒီလူတုတ်ကွေးက H1N1 ကသေနှုန်းက10ရာခိုင်နှုန်းလို့ပဲပြောထားတယ်။အဲ့ဒါကြောင့်ကျွန်တော်ကအင်မတန်အင်မတန်တော့အရေးကြီးတယ်။ဒါပေမဲ့လောလောဆယ်ရန်ကုန်မှာပေါ့နော်အဒီကုနာတဝယ်မှာလူကိုကူးတာမတွေ့သေးဘူး။ဒါပေမဲ့အရင်ကဗမာပြည်မှာလူကိုကူးခဲ့တာတယောက်ကူးခဲ့ဘူးလေ။ ไอ้လူကလည်းအသက်ရှင်သွားတယ်ဗျာเนาะအဲ့တော့ကျွန်တော်ဒါ2000เนี่ยကျွန်တော်6ခုနှစ်လောက်ကအဲ့တော့လူတွေမကူးဆက်ဖို့တော့အရေးကြီးတာပေါ့
ဟုတ်ကဲ့ဆရာအဲ့ခါကျတော့အခုလို့ဒီချက်တင်มาဖြစ်ပြီဆိုရင်လူတွေမကူးအောင်ပေါ့ဆရာเนาะဒီကူးပုံကူးနည်းလေးကိုစပြီးတော့ရှင်းပြပေးပါလား
အဓိကဒီမှာကကျွန်တော်ဒီအခုဖြစ်နေတဲ့လူတော်ကွေးเนี่ยတော့မတူဘူးပေါ့လေဒီကဒီကချက်တင်มาခုနအချက်အရှင်ပဲဖြစ်မယ်ချက်သေးရင်ပဲဖြစ်မယ်ချက်တင်မသေးရင်မှာချက်တည်းကစပြီးချက်ဘူးပုံစံချက်ဝေးတာမာရန်ပျော့နေပြီဒီချက်တည်းကလည်းနှာရီချမယ်ချောင်းဆူမယ်အဲအဓိကဂရီးကြိုင်နဲ့ရိုင်ပြီးလဲချမယ်အစာမစားဘူးဝါနေသွားတယ်ပြင်ထန်လာသူတို့ရဲ့အမောက်တို့ပါတို့လေခါလိုက်လို့နီးနေမဲ့ဆိုခရမ်းရောင်တွေဖြစ်လာတယ်အဲအဲ့လိုမျိုးဖြစ်လာတယ်ဆိုဒီချက်တွေအများကြီးသိပြီပေါ့နော်အဲ့တော့အဲ့ချက်ကနာနေတဲ့ချက်ကိုသွားကင်မယ်သူဒီမျိုးကုနာတော့သေသွားတဲ့ချက်တွေကိုကင်တွေ့မယ်ဆိုလို့ရှိရင်ကင်တွေ့မှုကနေပြီးတော့လူကိုကူးဆက်တာပဲအခုလူရဲ့နှာခေါင်းထဲရောက်မယ်ပါညာပေါ့နော်အဲ့တော့ဒါကောက်ကူးဆက်တာလည်းအမတန်ရှားပါတယ်လူချက်တွေမှာပဲဖြစ်ပြီးတော့လူကိုမရောက်သေးဘူးပေါ့ဒါပေမဲ့ဖြစ်လာလို့ရှိရင်လူကိုကူးဆက်တယ်ဒီချက်တွေကိုကင်တွေ့မိလို့ရှိရင်လူကိုကူးဆက်နိုင်တယ်ဒီအသားတွေကိုစားလို့ကူးတာမဟုတ်ဘူးအမှုကျွန်တော်ကဒီတက်သားကိုချက်လိုက်မယ်80ဒီဂရီနဲ့ကြက်သွားအောင်ပူပေးလိုက်မယ်ဆိုရင်ဒီပူကိုးတွေကသေသွားမယ်ပေါ့နော်အဲ့တော့ကကြက်ကိုကင်တွေလို့ကျွန်တော်ဖြစ်လာတာအဲ့ဒါကြောင့်ကျွန်တော်ကဒီအနီးနားတဝိုက်တဲ့ကင်တွေမှာဆိုးလို့ဒီကြက်တွေကိုကျွန်တော်အကုန်လုံးတတ်ပစ်တယ်မြေမြုပ်ပစ်တယ်မီးချို့ပစ်တယ်အဲ့လိုမျိုးလုပ်ကြရတာပေါ့
ဟုတ်ကဲ့ဆရာဒီလူလူချင်းရောကုနိုင်လားဆရာ
လက်ရှိကမ္ဘာပေါ်မှာဒီ H5N1 ကနေပြီးတော့လူကိုကူးလာတာတော့ရှိတယ်ဒါပေမဲ့လူလူချင်းကူးတာကျွန်တော် case တစ်ခုမှမတွေ့သေးဘူ
းဟုတ်ကဲ့ဆရာ
ကုစနေရတော့အဓိကတော့ဒီကြက်တွေကိုကင်တွေမီးလို့ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကင်တွေမီးလို့ကူးဆက်တာနေပြီးတော့ကာကွယ်နိုင်မှုအတွက်ဆရာရင်ခုနကဒီချက်တွေကိုမြေမြုပ်လာတက်ပြစ်တာပြင်တခြားရောဘာတွေလုပ်နိုင်တယ်လဲဆရာ
လောစီကတော့ကျွန်တော်ကစောင့်ကြည့်တာပါလေဒီနောက်ချက်ခံနေမှာဒီပိုးများရှိနေမလားပေါ့နော်အဲ့လိုရှိမယ်ဆိုတော့ကျွန်တော်ကဒီချိုးချက်ချန်တွေကိုကြိုတင်ပြီးတက်ပြစ်တာကြောင်ရှိရနိုင်ငံတော်တော်များများလည်းအဲ့လိုလုပ်ခဲ့တယ်ပေါ့နော်အဲ့တော့အဓိကကဒီချက်တွေကိုကင်တွယ်မယ်ဆိုရင်ကျွန်တော်တို့ဒီကနေ့မှ PPE ဆိုတဲ့ဝတ်စုံကြီးတွေနေပေါ့နော်ဟိုနေလက်အိတ်တွေအဲ့အဲ့လိုမျိုးနဲ့ကျွန်တော်ကကင်တွယ်ရမယ့်ပုံစံမျိုးတွေရှိတယ်ကာဝေးဈေးနဲ့ကျွန်တော်တို့ထူတာအခုကဘာမှာစမ်းသက်တဲ့အဆင်ပဲရှိသေးတယ်ကာဝေးဈေးကမသေးချာသေးဘူးပေါ့နော်အခုကျွန်တော်တို့ H1N1 ကတော့ကာဝေးဈေးတွေရှိတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကာကွယ်တဲ့ဈေးရရပဲပေါ့နော်ယောဂဖြစ်လာခဲ့ရင်ဆရာကြီးကြိုတင်သိရှိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ
ဒီတုတ်ကွေးဆိုတဲ့အတိုင်းတုတ်ကွေးလက္ခဏာတွေပေါ့လူကိုကုဆက်ပြီးဆိုရင်ခုနဖျားမယ်မအီမလဲဖြစ်မယ်ချောင်းဆိုးမယ်လေပင်းနာမယ်ကျားတွေကြိုက်ခင်းမယ်ပေါ့သူကတော့ဂိုက်နာလာတွေရင်ပတ်အောင်နာတွေဝမ်းသွားတာတွေဖြစ်လာနိုင်တာပေါ့နော်ရောအရေးကြီးလို့ပြင်းထန်တယ်ဆိုလို့ရှင်တော့ရင်ကျက်တာတွေမောတာတွေနောက်အသက်ရှင်မွားလို့နမူနီးယားဝင်တာတွေနောက်ဆရာဝန်တွေပြောတဲ့ ARDS ဆိုခေါ်တဲ့ရုပ်တရက်တခါတဲ့အသေးအတန်အသက်ရှူကြက်မောပြီးတော့နော်အဲ့ဒီကနေမှစိတ်ချောက်ချားတဲ့အာယုံရောဝေနာတွေခံစားရမယ်တက်တာချက်တာတွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီပြင်းထန်တဲ့လက္ခဏာတွေပေါ်လာရင်တော့စေယုံအများဆုံးပြသင်တာပါဆရာနော်အဲ့ဒီခါကျတော့ဆရာကြီးဒီကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသတာတော့ကျွန်တော်နိုင်ငံတကာမှာခုနပြောလို့ပေါ့နော်သေနှုန်းကအများများတယ်လို့ပြောတယ်60ရာခိုင်နှုန်းပေါ့ ICU ထဲမှာထားပြီးတော့တခြားအခွင့်အရေးတွေမပြည့်စုံအောင်ကြည့်ကြတယ် virus သေတဲ့ဆေးတွေပြီးတာတွေတော့ကျွန်တော်ကုပါတယ်အဲ့ဒီအထူးသဖြင့်ကတော့ကလေးတငယ်ဆက်ရှိတဲ့လူတွေရောဂါခံရှိတဲ့လူတွေဖို့တော့ပို့ပြီးကုဆတ်ရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကြက်ငှက်တကွေဖြစ်လာနိုင်တာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝတ်ရှိအောင်မလား
အခုလူတွေစိတ်ပူနေကြတာကဒီဗိုင်းရပ်စ်ကတုတ်ဝေးဗိုင်းရပ်စ်ပေါ့နော်အထူးသဖြင့်ဒီအေအိုဆူမှာပါတဲ့ဗိုင်းရပ်စ်တွေပေါ့နော် HJN နေနဲ့တွဲခေါ်တဲ့ဗိုင်းရပ်စ်တွေအကုန်လုံးကမျိုးရိုးဗီဇာလေးအများအပြောင်းလဲနေတယ်အဲ့တော့ပြောင်းလဲနေတော့စိတ်ပူတာကအခုလက်ရှိဖြစ်နေတဲ့တုတ်ဝေး H1N1 နဲ့အခုကြက်တုတ်ဝေး H5N1 ဒီဗီဇာနှစ်ခုပြောင်းပြီးတော့လူတွေများကူးဆက်လာခဲ့တဲ့လူတွေတော်တော်ဒုက္ခရောက်မယ်ပေါ့အဲ့ဒါတော့စိတ်ပူလားရှိတယ်အဲ့တော့ Delta Zero အနေထားမှာဒီ H5N1 ကြက်တုတ်ကွေးဟာလူကိုဘာမှမကူးသေးပါဘူးကူးမလာအောင်တော့ဆောင်ရှောက်အောင်ပဲဒါကြောင့်ပြိဿံတွေအခုဒီကြက်တွေငှက်တွေခိုးကြက်စင်တွေခိုးတွေအစားကြီးကန်းတွေအစားပေါ့ဗျာအဲ့လိုကြည်လာခဲ့တော့တစ်ခုများဖြစ်လာခဲ့ရင်တက်ဆိုင်ရတာဒါတွေကိုသတင်းပို့ပါအဲ့ဒီကနေမှလူတွေမကင်တွယ်ပါနဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မျိုးစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။အခုမြမရေးတုံသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီတစ်ပတ်မှာတော့မြမစီးပွားရေးအလားအလာကြောင်းဥအောင်ခင်တုံသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်အတွေ့အကြုံအရတက်တော်တဲ့ policy ကိုချက်မှတ်ကျင့်သုံးနိုင်ရင်စီးပွားရေးဟာနှစ်စဉ်9ရာခိုင်နှုန်းက8ရာခိုင်နှုန်းအထိရေရှည်တိုးတက်လာတာတွေ့ရပါတယ်ဒီနိုင်ငံတွေပြုပြင်ရေးလုပ်ချိန်နဲ့လက်ရှိမြမအခြေအနေဟာအတူတူဖြစ်နေတာမို့မြမစီးပွားရေးဟာလည်းနှစ်စဉ်9တုံးမို့8ရာခိုင်နှုန်းလောက်တိုးတက်နိုင်တယ်လို့ IMF အပြည်ဆိုင်ရာငွေကြေးရာမုံငွေအဖွဲ့ရဲ့ February လအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ရုပ်အရင်းအနှီးကိုဆွဲဆောင်ပြီးလှူအားသုံးထုတ်လုပ်တဲ့က
ုံပစ္စည်းတွေတရုတ်ပြည်ကိုတင်ပို့ရင်အကျိုးရှိမယ်လို့ဆိုပါတယ်။ကမ္ဘာဘဏ်ကလည်းရှေ့လာမဲ့၃နှစ်အတွင်းမြန်မာစီးပွားရေး9ရာခိုင်နှုန်းကျော်နှစ်စဉ်တိုးတက်မယ်လို့ခန့်မှန်းတာကိုစီးပွားရေးပညာရှင်အချို့ဘဝင်မကျနိုင်ပဲဖြစ်နေပါတယ်။မြန်မာဟာတရုတ်နဲ့ထိုင်းကိုအများဆုံးတင်ပို့တာမို့ဒီနိုင်ငံတို့ရဲ့စီးပွားရေးအတက်ကျပေါ်မှာမူတည်ကြောင်းထောက်ပြကြပါတယ်။လောလောဆယ်ရင်ဆိုင်နေရတဲ့လုံခြုံရေးနဲ့နိုင်ငံရေးပြဿနာကိုထက်မတွက်တာဟာကမ္ဘာ့ဘဏ်ရဲ့အားနည်းချက်ဖြစ်တယ်လို့မြင်ကြပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကလည်းလက်ရှိဘဏ်ဓာရေးနှစ်မှာစီးပွားရေး800ရာခိုင်နှုန်းနီးပါးတိုးတက်လိမ့်မယ်လို့ခန့်မှန်းပါတယ
်။ကုန်ထုတ်မှုမြင့်တင်ရေးမှာပြည်တွင်းပြည်ပလုပ်ငန်းရှင်တွေယုံကြည်လာဖို့အတွက်တန်ရှင်းတဲ့အစိုးရဖြစ်ဖို့လိုကြောင်းဇွန်လ6ရက်ကကျင်းပတဲ့မြမရင်းနှီးမြှုပ်နှံမှုဖိုရမ်မှာစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဦးကျော်ဝင်းကပြောပါတယ်ကျိုးနီစနစ်ကျင့်သုံးမှုနဲ့အဂရိလိုက်စားမှုမရှိအောင်လဲစ조사နေတယ်လို့ဆိုပါတယ်အပြောင်းလဲအတွက်အချိန်ယူပြီးအပင်ပန်းခံလှုပ်ထားတာရှိပေမဲ့အခက်အခဲနဲ့အမှားယွင်းရှိလာရင်လုံရင်းကန်ရင်ပြင်သွားရမယ်လို့ဆိုပါတယ်အတိုက်ခံဘဝကနေအုပ်ချုပ်သူဖြစ်လာတဲ့အစိုးရဟာစီးပွားရေးလုပ်ငန်းကြီးတွေကိုမယုံသင်တာဖြစ်နိုင်ပါတယ်။ဒါပေမဲ့ NLD အစိုးရဟာပြည်ရင်းပြည်ပလုပ်ငန်းရှင်တွေနဲ့ရင်းရင်းနှီးနှီးဆွေးနွေးပြီးပုဂ္ဂလိကမျှော်လင့်ချက်နဲ့အစိုးရမျှော်လင့်ချက်ကိုသုံးသပ်သင့်တယ်လို့စင်ကာပူပါမောက္ခဆိုင်မွန်တေးကဆိုပါတယ်။ policy ချမှတ်ရာမှာပုဂ္ဂလိကလုပ်ငန်းကဏ္ဍနဲ့ဆွေးနွေးမှုများလေအကျိုးရှိလေလို့အကြံပြုထားပါတယ
်။စီဒိုနာဟိုတယ်မှာပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေ့ဆုံတဲ့Bloomberg Invest မြန်မာဆွေးနွေးပွဲတက်ရောက်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းရေရှည်မှာစီးပွားရေးကောင်းဖို့အလားအလာရှိတယ်လို့ယုံကြည်ကြောင်းမတ်လ17ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်။အပြောင်းလဲခက်ခဲမှုနဲ့အဆင်ပြေပြေမှုတွေရှိနေပေမဲ့ပြည်သူလူချင်းနဲ့လမ်းကြောင်းကိုလျှောက်နေတာမို့ရေရှည်မှာကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း Max မြန်မာကုမ္ပဏီကဦးစော်စော်ကပြောပါတယ်တဲ့။အရင်နေ့ရဖို့ခက်ခဲမှုပြည်ရာပြဿနာရှိမှုကျွမ်းကျင်လုပ်တာရှားပါမှုနဲ့အခြေခံအဆောက်အုံအားနည်းမှုကြောင့်စီးပွားရေးဖွံ့ဖြိုးမှုနှောင့်နှေးနေရတယ်လို့ပြည်ပပညာရှင်တွေကသုံးသပ်ပါတယ်
။မြန်မာပြည်မှာအသေးစားနဲ့အလတ်စားလုပ်ငန်းရှင်ဥယျာဉ်နည်းပါးနေတာကိုဗဟိုစီးရင်အင်းဌာနနဲ့ UNDP ကုလသမဂ္ဂဌာနကွဲတို့ဖေဖော်ဝါရီလကထုတ်ဝေတဲ့မြန်မာလုပ်ငန်းစစ်တမ်း Business Survey မှာဖော်ပြထားပါတယ်။လုပ်ငန်းရှင်ပေါင်း 14,000 ကိုဆက်သွယ်မေးမြန်းတဲ့အပေါ်မှာအခြေခံထားတဲ့စာတမ်းဖြစ်ပါတယ်။လူဦးရေ1,000မှာလုပ်ငန်းရှင်2ယောက်ခွဲသာမြန်မာပြည်မှာရှိပါတယ်။အခြားအာရှနိုင်ငံတွေမှာတော့လူ1,000မှာလုပ်ငန်းရှင်9ယောက်ရှိပြီးဖွံ့ဖြိုးတဲ့နိုင်ငံတွေမှာလူ1,000မှာလုပ်ငန်းရှင်28ယောက်ရှိပါတယ်။ရန်ကုန်နဲ့မန္တလေးတိုင်းမှာစီးပွားရေးလုပ်ငန်းရှင်33ရာခိုင်နှုန်းရှိပြီးအခြားနေရာတွေမှာနည်းပါးပါတယ်။ဒီလိုမညီမမျှဖြစ်နေရတဲ့အကြောင်းရင်းကိုရှာဖွေတွေ့ရှိပြီးပြုပြင်နိုင်လိမ့်မယ်လို့ခန့်မှန်းပါတယ်။
အနာအလွဲသုံးစားလုပ်တဲ့အစိုးရတွေနှစ်ပေါင်းများစွာကြီးစိုးသွားတဲ့ရလဒ်တစ်ခုဟာစီးပွားရေးစတင်လုပ်ကင်ခြင်းသူဥယျာဉ်နည်းပါးနေတာဖြစ်ပါတယ်။လုံးသက်၄နှစ်အောက်သာရှိတဲ့လုပ်ငန်းရှင်ဥယျာဉ်ဟာမြန်မာပြည်မှာ16ယောက်သာရှိပြီးဗီယက်နမ်မှာ40ရှိပါတယ်။တိုင်းပြည်စီးပွားရေးတိုးတက်တယ်ဆိုပေမဲ့လုပ်ငန်းရှင်ဥယျာဉ်တိုးတက်မလာတာဟာအနှုတ်လက္ခဏာဖြစ်ပါတယ်။လုပ်ငန်းရှင်လိုလားတဲ့အခြေအနေကိုဖန်တီးပေးနိုင်ဖို့လိုပါတယ်။ရည်တွေးရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကသာနိုင်ငံခြားအရေးအနည်းနဲ့ဆက်သွယ်ပြီးလုပ်ကိုင်နိုင်ပါလိမ့်မယ်။နိုင်ငံခြားလုပ်ငန်းရှင်ဟာပြည်တွင်းကုမ္ပဏီနဲ့လက်တွဲမှစီးပွားရေးလုပ်နိုင်မယ်ဆိုတဲ့ကန့်သတ်ချက်ကိုဖော်ရှားလိုက်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုနိုင်ငံခြားကကြိုဆိုကြပါတယ်။တချို့ကလည်းရှင်းလင်းပြတ်သားတဲ့ဥပဒေသစ်ကိုကြိုဆိုပေမဲ့အစိုးရလုံခြုံရေးနှီးပြဿနာကိုထောက်ပြကြပါတယ်။ contract စာချုပ်ကိုစဉ်းစားသုံးသပ်ပြီးတုံ့ပြန်တဲ့နေရာမှာအချင်းယူလွန်းတယ်လို့ဆိုပါတယ်။ contract တစ်ခုကိုအတူပြုပြီး9လကြာမှလက်မှတ်ထိုးတာကိုမကျေနပ်ကြကြောင်းဇွန်လ19ရက်နေ့ထုတ် Frontier မြန်မာမှာဖော်ပြထားပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင
်။တော်ရရှိများရှင်။ခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။
ပုံမှန်66ကကြီးပြင်သစ်သလားဖြတ်သင့်သလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မန်းယူတောင်တန်းမှာအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါထုပ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနေသိမ်းဆီးရမိခဲ့ပါတယ်။ကရင်ပြည်နယ်ဣတုဒ္ဓဆစ်ဆောင်စခန်းမှာနေထိုင်သူတွေအတွက်ရိတ်ခါအကူအညီဆက်ပေးဖို့ KNU ကတောင်းဆိုထားတယ်ဆိုတာနဲ့စကိုင်းတိုင်းဒေသကြီးပြည်တော်စုတိုင်းရင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကျောင်းသားစလိုက်နင်ထွန်းဟာနိုင်ငံရေးအမှုနဲ့ကျောင်းထုတ်ခံလိုက်ရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျွန်မကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မေယူတောင်တန်းကသင်္ကန်းနဲ့တောင်မှာအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါတွေအသင့်စားသုံးနိုင်တဲ့ရိတ်ခါထုပ်တွေကိုဇူလိုင်လကုန်ပိုင်းမှာတင်စီရမိခဲ့ပါတယ်။ဇူလိုင်လ28ရက်နေ့ကမေယူတောင်ကိုခရုရှာသွားရာကနေပျောက်ဆုံးသွားတဲ့ရသေးတောင်မြို့နယ်ချွတ်ပြင်းကျေးရွာသားမောင်တန်းထေးကိုရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရှာဖွေရာကနေအခုလိုအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသုံးဆောင်ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ပျောက်ဆုံးနေတဲ့မောင်တန်းထေးကိုင်ဆောင်တဲ့လေးကွာနဲ့အလွဲ့အိတ်တွေကိုအခုတွေ့ရှိတဲ့တဲတွေအနီးမှာတွေ့ရှိပေမဲ့မောင်တန်းထေးကိုတော့မတွေ့ရသေးဘူးလို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့ဇွန်လ21ရက်နေ့ကလည်းမောင်တုံးမြို့နယ်တောင်ပိုင်းကင်းချောင်းကျေးရွာအထက်မေယူတောင်တန်းမှာအကြမ်းဖက်သမားတွေခိုးလုံနေတဲ့လှိုင်ကောင်းတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ရှင်းလင်းခဲ့လို့အကြမ်းဖက်သမား3ဦးကိုအသေမိပြီးသင်္နန်းတက်ရာမှာအုံပြူတဲ့တစ်သားသနတ်20ကျော်ပဲအိတ်100ကျော်နဲ့ဆန်အိတ်တွေရမ်းမုံတွေနဲ့လျှက်စဝါယာကြိုးတွေကိုတိမ်းစီရမိခဲ့ပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်တွင်းကဣတုသစစ်ဆောင်စခန်းမှာလာမယ့်စက်တင်ဘာလမှာနိုင်ငံတကာအကူအညီပေးရေးဖွဲ့တွေကနေစန္ဒရိတ်ခါအကူအညီတွေဖြတ်တောက်တော့မှာဖြစ်လို့စစ်မှန်တဲ့ငြိမ်းချမ်းရေးမရခင်ကာလမှာအကူအညီဆက်ပေးဖို့ KNU ဖားပုံခရိုင်ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေကိုဇူလိုင်လ25ရက်နေ့ကဖားပုံခရိုင်အလို့မှုဆောင်ကော်မတီတွေနဲ့ကရင်အရဖက်ဖွဲ့စည်းတို့ညှိနှိုင်းဆွေးနွေးမှာဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာလူရှင်တွေအနေနဲ့ဒုက္ခသည်ရေးဆောင်ရွက်တဲ့အခါမှာနိုင်ငံရေးဖြစ်သွမှုကိုခြေခံပြီးတော့နိုင်ငံရေးငြိမ်းချမ်းရေးအမခံချက်မရှိခင်ကာလမှာနေရပြန်ဖို့တာတွေမလုပ်ဖို့ကိုလည်းအဲ့ဒီထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်။ဤတုထစစ်ဆောင်စခန်းကို2006ခုနှစ်ကဖွင့်လှစ်ထားပြီးလူဦးရေ3000ရှိပြီးတော့အခုနှစ်စွန်လမှာလည်းအကူအညီပြသတော့မဲ့အခြေအနေကြောင့်မိမိတို့အစီအစဉ်နဲ့လူဦးရေတရားခန့်နေရပြန်သွားခဲ့ပါတယ်
။မြန်မာတပ်မတော်ကနေမတရားအသင်းဆက်သွယ်မှုပုံမှန်71နဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ကချင်ခရိယံအသင်းတော်ကဓမ္မဆရာနှစ်ပါးအမှုကိုစီရင်ချက်ချဖို့ရုံးချင်းထားပေမဲ့တရားလိုဘက်ကပြက်ကွက်မှုကြောင့်နောက်ထပ်ရက်ချင်းလုပ်ခဲ့ရပါတယ်။အသက်65နှစ်ရှိတဲ့တင်းထောက်ဒွမ်ဒော့နောင်လတ်နဲ့အသက်35နှစ်ရှိတဲ့ဓမ္မဆရာလန်ကျော်ကမ်ဆိုင်ကိုမတရားအသင်းဆက်သွယ်မှုပုံမှန်71အပြင်လိုင်စင်မဲ့ဆိုင်ကယ်ပိုင်ဆိုင်မှုသွင်းကုန်ထုတ်ကုန်ပုံမှန်8တွေနဲ့တရားစွဲဆိုခဲ့တာကိုဇူလိုင်လ26ရက်နေ့ကလာရှိုးတရားရုံးမှာရုံးချိန်ခဲ့တာကိုပြက်ကွက်ခဲ့တာဖြစ်တယ်လို့ KBC မုံမောင်စုံနဲ့အတွင်းရေးမှူးဆရာဇော်ရာကပြောပါတယ်နောက်ထပ်ရုံးချင်းကိုတော့ဩဂုတ်လ9ရက်နေ့မှာထပ်မံပြုလုပ်မှာဖြစ်ပါတယ်။တင်းထောက်ဆရာနှစ်ပါးကို2016ခုနှစ်ဒီဇင်ဘာလ24ရက်နေ့ညဘက်မှာမုံကိုစစ်ပြူဟာကဖမ်းဆီးခဲ့ပြီးမတရားအသင်းဆက်သွယ်မှုပုံမှန်71နဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်။
အစီအပြည့်ကြလက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSA တပ်ဖွဲ့ဝင်နှူးကိုမြန်မာသမတော်ကလည်းဖမ်းဆီးထားတာတပတ်ကျော်ကြာခဲ့ပြီမဲ့ပြန်လည်လွတ်မြောက်လာတာမရှိသလိုသမတော်ဘက်ကလည်းဖြေကြားတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံသူပူမူကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်စပ်ဖွဲ့ဝင်နှူးကိုဇူလိုင်လ25ရက်နေ့ကမိုင်းပုလုံဒေသကျိန်ဟင်းကျေးရွာမှာအရောက်ဝတ်နဲ့ဈေးဝယ်နေစဉ်တွင်သမတော်ကလည်းဖမ်းဆီးသွားခဲ့တယ်လို့ RCSF ဘက်ကပြောပါတယ်။RCSF ဖွဲ့ဝင်နှူးကိုဖမ်းဆီးသွားတာဟာ NCA ပြည်ရစာချုပ်ကိုတမတော်ဘက်ကချိုးဖောက်တာဖြစ်တယ်လို့ RCSF ဘက်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားပြီးမြန်မာတမတော်နဲ့စီရေးပဋိပက္ခဖြစ်ပွားနေတဲ့အချိန်ဒီမှာရှိနေပါတယ်
။ရှမ်းပြည်နယ်အတွင်းအမျိုးသမီးတွေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့ငြိမ်းချမ်းရေးစစ်မှတ်ဖြစ်ပွားရေးလူငယ်နဲ့မူရစေဝါကိစ္စအပါအဝင်အခက်အခဲ9ရပ်ကိုဖြေရှင်းပေးဖို့နိုင်ငံတော်အစိုးရစီကိုရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဇူလိုင်လ31ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တာပါ။ငြိမ်းချမ်းရေး၊မူရစ်စေဝါ၊တဘာဝပတ်ဝန်းကျင်၊ရေယာကိစ္စ၊မျိုးဆက်သစ်လူငယ်များအရေး၊ယဉ်ကျေးမှုအမွေအနှစ်အစရှိတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းစာမဖော်ပြထားပြီးဖြေရှင်းဖို့နည်းလမ်းတွေကိုပါအစိုးရရဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအကြံပြုထားပါတယ်။ဒီအိတ်ဖွင့်ပေးစာပေးဖို့အတွက်ရှမ်းပြည်တွင်းဒေသအသီးသီးကအသက်60ကျော်အရွယ်အမျိုးသမီးကြီးများစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ The Senior Women of Shan State SWSS အဖွဲ့ဝင်30ကျော်ဟာဇူလနောက်ပိုင်းကတောင်ကြီးမြို့မှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြရမှရရှိလာတဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးစကိုင်းမြို့အုံတော်ကျေးရွာမှာဖွင့်လှစ်ထားတဲ့ပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကျောင်းသားတဦးဖြစ်တဲ့ဆလိုင်းနေထွန်းဟာနိုင်ငံရေးနဲ့မကင်းရှင်းမှုဆိုပြီးဇူလိုင်လ28ရက်နေ့ကကျောင်းထုတ်ခံလိုက်ရပါတယ်။ဒီအကြောင်းကိုတော့ကိုဆလိုင်းကစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ပြထားပါတယ်။
စကိုင်းကောလိပ်ကဒုတိယနှစ်ကျောင်းသားဆလိုင်းနေထွန်းဟာလူမှုကွန်ရက်စာမျက်နှာပေါ်မှာနိုင်ငံရေးစာတွေရေးထားတယ်ဆိုပြီးဇူလိုင်လ28ရက်နေ့မှာကျောင်းထုတ်ခံရတာဖြစ်တယ်လို့ဆလိုင်းနေထွန်းကပြောပါတယ်
။သူတို့နိုင်ငံရေးအဲ့ဒီကျောင်းမှာဝင်လို့ပါတီနိုင်ငံရေးကျင်းရှင်းရမယ်လို့ပြောရတယ်။ဒါနဲ့ကျွန်တော်ကနိုင်ငံရေးပါတီနဲ့ပေပါတီမှာဝင်ထားတယ်မရှိဘူး။နိုင်ငံရေးအမျိုးသားနိုင်ငံရေးကျွန်တော်ကလုပ်တာလည်းမဟုတ်ဘူး။ဆိုင်လေးလာတယ်ဖတ်တယ်ပြီးဒီလိုမျိုးအဲ့လို online Facebook ပေါ်လို့ကျွန်တော်တစ်သက်မြင်လို့သွားဆိုပြီးအဲ့ကောက်ကလည်းကျွန်တော်အဲ့ဒီဖတ်ထားတဲ့အပြင်ဖြစ်ပြနေတာတွေ့တာလည်းသုံးသပ်တွေ့ဖတ်တယ်။အဲ့လိုပဲကိုယ့်အကူလည်းနိုင်ငံရေးလုပ်လို့လည်းမချင်ဘူး။အဲ့လိုကိုယ့်ရဲ့ဝေဖန်သုံးသပ်ချက်ကိုလည်းသူများသိစေချင်အဲ့လိုမျိုးအဲ့မဲ့သူတို့ရတဲ့တော့နိုင်ငံရေးလုပ်ချက်ဆိုပြီးတော့ခုထုတ်လိုက်တယ်။
တိုင်းသားလူမျိုးပေါင်းစုံတက်ရောက်ပြီးចောင်းသားပေါင်း800ကျော်တက်ရောက်နေတဲ့စကိုင်းကောလိပ်မှာចောင်းသားចောင်းသူတွေအနေနဲ့ပါတီနိုင်ငံရေးကင်းရှင်းရမယ်လို့သတ်မှတ်ထားပါတယ်။ဆလိုင်းနေထွန်းကတော့မိမိကိုမိမိနိုင်ငံရေးလုပ်စေလို့မယူဆကြောင်းအခုလိုចောင်းထုတ်ခံရတဲ့ပုံမှာစိတ်မကောင်းဖြစ်မိတယ်လို့ပြောပါတယ
်။နိုင်ငံရေးထုတ်ကြလည်းမဟုတ်ဘူးလိုင်းပုံမှာဒီလိုရေးရင်လည်းចောင်းထုတ်ခံရဆိုတော့စိတ်မကောင်းလို့ဖြစ်ပြီးရဲ့
ချင်းမျိုးရဒီမိုကရက်တစ်ပါတီသွေးမှုဖွဲ့ဝင်တူဖြစ်တဲ့ဆလိုင်းမျိုးချစ်ကတော့ဒီမိုကရေစီကျစ်တုံးတဲ့နိုင်ငံမှာဒီလိုကိစ္စမျိုးဟာလက်ခံနိုင်စရာမရှိသလိုချွေးရင်ချင်းမရှိလွတ်လွတ်လပ်လပ်ကြောင်သက်ခွင့်ပြန်ပေးသင့်တယ်လို့ပြောပါတယ
်ဒီမိုကရက်မှာသူ့အမြင်နဲ့သူ့ရေးလို့ကြောင်ထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်ပြီးတော့အဲ့ဒီဟာလေးကဒီမိုကရေစီကျစ်တုံးတဲ့နိုင်ငံမှာဆိုတော့ဒါကလုံးဝလက်ခံနိုင်တဲ့ကိစ္စမျိုးမဟုတ်ဘူးဒါကဒီမိုကရေစီအတွက်လည်းအဟံအတားတစ်ခုလို့မြင်တယ်အဲအကြောင်းသူ့ကိုဘာမှချွန်းချက်မရှိမနဲ့လွတ်လွတ်လပ်လပ်ကြောင်းတက်ခွင့်ကိုပြန်ပေးတင်တယ်လို့ကျွန်တော်တို့ကတော့ဒီတိုင်းမြင်ပါတယ
်ဆလိုင်းနေထွန်းကြောင်းဖောက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာချင်းကြောင်းသားသမဂ္ဂခုနှစ်ပြည်နယ်ကြောင်းသားများသမဂ္ဂပမာနိုင်ငံလုံးဆိုင်ရာကြောင်းသားများသမဂ္ဂဖွဲ့ချုပ်88ငင်းချမ်းကြီးနဲ့ပွေလင်းလူပွဲစီပခုတ်ကူဆရာကြီးတခင်ကိုတော်မိုင်းငင်းချမ်းကြီးကိုရဲပခုတ်ကူစတဲ့6ဖွဲ့ကလည်းဇူလိုင်လ30ရက်နေ့မှာပူးသွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးဆလိုင်းနေထွန်းကြောင်းဆက်သက်နိုင်ရေးအ мян ဆုံးပြန်လည်ဆောင်ရွက်ပေးဖို့သက်ဆိုင်ရာကိုစောင့်ဆူထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာပုဂ္ဂလိကကုမ္ပဏီတစ်ခုကနေကျေးလက်ရွာသူရွာသားတွေရဲ့လက်အတွင်းဝင်ရောက်ပြီးတော့ရွှေတူးဖို့နေမှုကြောင့်လက်မြေဧကပေါင်းများစွာပျက်စီးနေပါတယ်ရွှေတူးဖို့မှုရပ်တန့်ရေးအတွက်လွတ်တော်အတွင်းမှာတင်ပြတောင်းဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါရဲ့ရှင်
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အရှေ့တောင်ဖက်မိုင်30ခန့်အကွာဟိုပိုင်ရွာဖက်မှာကြောက်စိမ့်အမှန်ကုမ္ပဏီကနေရွှေတက်တူတူးဖော်နေမှုကြောင့်ဒေသခံလေတမ30ငါးဦးရဲ့လေယာဉ်မြေအေကတရာကျော်ပျက်စီးဆုံးရှုံးနေတယ်လို့လေတမစိုက်ခမ်အွန်ကပြောပါတယ်။ဒါလို့ဒေသခံပြည်သူတွေကဘာမှစိုက်စားတော့မရတော့ပါဘူးဗျ။ကိုလိုစာကြီးတွေနဲ့တူးတာပေါ့နော်။အဲမြေစာပုံတွေဖြစ်သွားတာပေါ့။လေမြ nine out of our yard. It was an aya or the Shedu for the long and come before along the data Tema machine jungle along B by third classic. We don't know the Kuga, the Lingani Tema, Sajulo Miare, Le Trevano, Yogili Bali, Ya and Obukonabo.
တန်နူလေတမားရိခက်ခဲကိုကွင်းစင်းကြည့်ရှုစစ်ဆေးပေးဖို့လာရှိုးခရိုင်အမျိုးသားလွတ်တော်ကိုယ်စားလှယ်စိုက်ဝန်လျံခံကပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကလွတ်တော်အစည်းအဝေးမှာအဆိုတင်တွင်ခဲ့ပါတယ်အဲ့ဒီအဆိုကိုတင်စာတာနဲ့တပါဝတ်ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကအခုလိုဖြေကြားပါတယ်
မိုင်တိုင်းကြီးကအစီအပိုင်းကျေးရမှာကျောက်စိမ်းအာမန်ကုန်ကုန်နဲ့အခြားကုန်ကြီးများကိုချွေတက်သူပြီးတော့တုတ်ကန်ရခွင့်ပြုမဲ့ထုတ်ထားပေးခြင်းလုံးဝမရှိပါကြောင်းဖြေကြားပါတယ်တရားမဝင်ရွှေပြုဖို့တက်သူဥပဒေလုပ်ငန်းများကိုတော့ဖယ်ရှားပေးရတဲ့အတွက်တက်သူတွေဦးစီးဌာနကကိုယ်ချင်းစစ်ဆေးမဲ့စီမံချက်များရေးဆွဲပြီးတော့ဒေသအုပ်ချုပ်ရေးဖွဲ့စည်းများဒေသခံပြည်သူများနဲ့ပူးပေါင်းဆောင်ရွက
ဆန်ရကခွင့်မပြုနိုင်တဲ့ကြောင်းအဲ့ဒီအပေါ်မျက်ချင်မပြတ်စောင့်ကြည့်နေကြောင်းဆိုင်ဝန်လန်ခမ်ကပြောဆိုပါတယ်2016ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ပြည်ထောင်စုအစိုးရ16ကြိမ်မြောက်အစည်းအဝေးမှာတပ်တူနဲ့တရားစာတများရေးရှိအကျိုးမျှော်ကိုပြီးနိုင်ငံသားများအားလုံးတန်းစီမြင့်ဆက်ခံစားခွင့်ရရှိရေးအတွက်တပ်တူတူးဖော်ရေးစီမံကိန်းအားလုံးကို2016ခုနှစ်ဇူလိုင်လ26ရက်နေ့ကစပြီးယာယီရက်ဆိုင်ထားဖို့ထုတ်ပြန်ထားတယ်လို့လွှတ်တော်အစည်းအဝေးမှာဝန်ကြီးကပြောဆိုထားပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်နယ်ရည်သည့်တောင်မြို့နယ်မေယူတောင်တန်းကသင်္ကန်းနဲ့တောင်မှာအကျန်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသင့်စားသုံးနိုင်တဲ့ရိတ်ခါထုတ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတင်ဆက်ရမိခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာခန္ဓာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြည်ပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်ရှင်အခုကြာသပတေးတွေညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
ရုရှားပေါ်ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေဖန်တီးနေတယ်ဆိုပြီးအမေရိကန်ကွန်ဂရက်လွှတ်တော်ကိုသမ္မတဒေါ်နယ်ထရန့်ကအပြစ်တင်လိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးကမကြုံဘူးလို့အနှိမ်ဆုံးနဲ့အန္တရာယ်အကြီးမားဆုံးအခြေအနေမှာရောက်နေတယ်လို့လည်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲသမ္မတကပြောဆိုလိုက်တာပါ။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အမေရိကန်ကရုရှားကိုတံခတ်မဲ့ဥပဒေသစ်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတထရန့်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲမဲ့လွှတ်တော်အတွက်ရည်ရွယ်ချင်းပါခဲ့တဲ့အခြေတင်ဖြစ်စရာရွေးကောက်ပွဲတွင်ဆန္ဒမဲပေးသူအရေးအတွက်ကိုအနည်းဆုံးလူတစ်သန်းလောက်မမှန်မကန်စီးရင်ပုံပြထားတယ်ဆိုလို့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့အကြီးအကဲတို့ကဒီကနေ့ပဲပယ်ချလိုက်ကြပါတယ်။ရွေးကောက်ပွဲအတွက်အီလက်ထရောနစ်နည်းပညာနဲ့ဝန်ဆောင်မှုပေးခဲ့တဲ့ဗြိတိန်ခြေဆိုင်ကုမ္ပဏီရဲ့ပြောဆိုချက်ကတာဝန်မဲ့ရရောက်တဲ့ကြောင်းဗင်နီဇွဲလားရွေးကောက်ပွဲကောင်စီဥက္ကဋ္ဌတပစ္စေလူစင်နာကပြောဆိုလိုက်သလိုဥပဒေကြောင်းအရအရေးယူဖို့စီစဉ်သွားမယ်လို့လည်းသတိပေးခဲ့တာပါရွေးကောက်ပွဲလုပ်ငန်းစဉ်မှာဝန်ဆောင်မှုနဲ့နည်းပညာအထောက်အကူပေးရမယ့်ကုမ္ပဏီတစ်ခုအနေနဲ့လိုရိုးလိုဆင်မဟုတ်ပဲသဘောထားအမြင်ပေးတာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ပြည်နယ်နိုင်ငံက Smart Magnetic ကုမ္ပဏီရဲ့အကြီးအကဲအန်တိုနီယိုမူဂီကာကတော့မဲဆန္ဒရှင်စင်းရမှားယွင်းနေတယ်ဆိုတာတန်တရားဖြစ်စရာမရှိတဲ့အကြောင်းပြောဆိုထားတာပါဒါပေမဲ့မဲဆင်းကြောင့်တနေ့နေ့ကရွေးကောက်ပွဲရလက်ပေါ်ရက်ခတ်မှုတွေရှိမှရှိဆိုတာကိုတော့ပြောမသွားပါဘူးအမှန်တကယ်မဲပေးခဲ့သူရည်တွင်းနဲ့အနာဝင်ထုတ်ပြန်တဲ့စင်းကြခမန်းကြီးတန်းလောက်ကွာနေတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.